ဒီနေ့သာသနာတော်နှစ်2559ခုခောဇာတကြီး1389ခုတော်သတင်းလာပြီကျော်5ရက်2015ခုဆယ်လပိုင်း3ရက်စနေနေ့ညချမ်းအခါကာလမှာစင်ကာပူနိုင်ငံမုခုဝိပဿနာတရားစင်နှင့်လုပ်ငန်းစဉ်ပြန်ပွားရေးပြည်ပဌာနအဖွဲ့ခွဲအမှတ်1သစ္စာပါရမီဓမ္မရိပ်တာမှကြီးမှုပြီးတော့ဆင်းရဲခြင်းပါကြတဲ့260ကြိမ်မြောက်တနေ့တာဝိပဿနာအလုပ်ပေးတရားစခန်းဓမ္မဒါနဓမ္မပူဇာတရားပွဲတွေမှာဒီကနေ့ပထမနေ့ရဲ့တတိယတရားပွဲပေါ့နော်အလုံးတော်တရားနာပိသဘောင်သူတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြတယ်ဘုရင်တို့လည်းပဲမြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါတယ်။ဒီတော့ဒီကနေ့ညတရားဘာဝနာများကြိုးစားအထုတ်ဖို့တရားဒေသနာများနာယူကြည်ညိုကြဖို့ရောက်ရှိလာကြတဲ့တရားနာပိသဘောင်သူတော်ကောင်းတို့ကိုဘုရင်တို့ပါတရားဟောမှလည်းရှင်လို့ရှိရင်ကုဋ္ဌကနိကေဓမ္မဗရပါဠိတော်မှလာရှိတဲ့အရှင်အာနန္ဒမထေရမြတ်မေးလျှောက်လို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဂါထာဒေသနာကိုအခြေခံပြီးတော့မြတ်ဗုဒ္ဓဤအဆုံးအမနှင့်တတိဤအစွမ်းလို့တရားကောင်းခြင်းလေးပြီးပြီးတော့ဘေးသာပေါင်းသူတော်ကောင်းတို့ကိုအရှင်တို့ဟောပါမယ်မြတ်ဗုဒ္ဓဤအဆုံးအမနှင့်တတိဤအစွမ်းတဲ့တရားကနှစ်ပိုင်းပေါ့နော်ပထမပိုင်းကမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့အဆုံးအမဒုတိယပိုင်းကအပမာဒလို့အမည်ရတဲ့တတိတရားရဲ့အစွမ်းတတိအဲ့တော့ဦးဇင်းတို့ပထမပိုင်းကနေစပြီးတော့ပြောမယ်ဆိုလို့ရှိရင်မြတ်ဗုဒ္ဓဤအဆုံးအမဆိုတော့အလွန်တရာမှကျေပြတ်တယ်နည်းနည်းတယ်လို့နားလည်ထားကြတယ်ပေါ့နော်မြတ်စွာဘုရားရဲ့အဆုံးအမဆိုတာဤတကအာဖြင့်၃ပုံဤကေအာဖြင့်၅ရက်ဓမ္မခန္ဓာအာဖြင့်14000အစရှိသည်ဖြင့်လွန်ကျက်ပြက်နဲ့နဲခက်ခဲတဲ့တရားဒေသနာတွေလို့အလုံးမှတ်သားဖို့ထားကြ။အလွန်ကျက်ပြက်နဲ့နဲတဲ့အဲ့ဒီတရားဒေသနာတွေကိုဦးဇင်းတို့တူရာရှုမယ်ဆိုရင်တော့မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားဆိုတဲ့အဆုံးအမ၃ချက်ထဲကိုအကျုံးဝင်ရတယ်။ဒါကြောင့်ဦးဇင်းတို့တစ်ချိန်လုံးကဒီတရားလေးကိုပဲအယိုးဆုံးနဲ့အကောင်းဆုံးတရားလို့တရားကောင်းစဉ်လေးပေးပြီးတော့ဟောဖို့ပါတယ်။ယိုးတာကတော့လူတိုင်းကြားဖို့နေလို့ဒါတဲ့ယိုးတဲ့တရားကတော့မရှိဘူး။ကလေးတွေကစပြီးတော့မိမိတို့လည်းပဲကလေးဘဝတွေကစပြီးတော့မကောင်းမှုရှောင်ကောင်းမှုရှောင်ဖြူအောင်စိတ်ကိုထားဆိုပြီးတော့စာအနေနဲ့ရောအထိပ္ပယ်အနေနဲ့ရောကျွန်းကျွန်းကျင်ကျင်လိမ့်လိမ့်မာမာသိထားကြတယ်မှတ်ထားကြတယ်ပေါ့နော်။ဒါတဲ့ယိုးတဲ့တရားမရှိပါဘူး။ကောင်းတာကလည်းဓာတ်တဲ့ကောင်းတဲ့တရားမရှိဘူးလို့အဲ့လိုပဲဥစဉ်ကတော့ခံစားရတယ်။ဘာဖြစ်လို့လဲဆိုတော့အလွန်တရာမှပြီးပြည့်စုံနေမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားမြတ်ဗုဒ္ဓဤအဆုံးအမဆိုတာအဲ့ဒီအချက်၃ချက်ကိုဥစဉ်တို့ပြောမှာပါဓမ္မပဒပါဠိတော်မှာဂါထာလေးတစ်ပုဒ်ရှိတယ်တဗ္ဗပပတအာကရဏံကုတလတုပတံပဒါသစိတပရိယောတပဏံဧတံဗုဒ္ဓနာသာသနံဘာသာရေးဗဟုသုတလိုက်စားကြတဲ့ပုဂ္ဂိုလ်တွေဆိုရင်နှုတ်တဲ့အာဂုံတောင်းရှားကောင်းရမယ်ထင်ပါတယ်ဒီကထာလေးကိုတဗ္ဗပပတအာကရဏံကုတလတုပတံပဒါသစိတပရိယောတပဏံဧတံဗုဒ္ဓနာသာသနံအိဗေကဘာပြောလဲဆိုတော့တဗ္ဗပပတအာကရဏံအလုံးစုံသောမကောင်းမှုတို့ကိုမပြုလုပ်ဖြစ်အောင်ရှောင်ကျင်ရမယ်ဆိုတဲ့အဆုံးအမကုသလတုပတံပဒါကုသိုလ်ကောင်းမှုမှန်သမျှကိုမိမိတန်တာမှာပြည့်စုံအောင်ကြိုးစားအထောက်ကြရမယ်ဆိုတဲ့အဆုံးအမသစိတပရိယောတပဏံမိမိရဲ့စိတ်ကိုဖြူရှင်တန်ရှင်းအပြည့်ကင်းအောင်ကြိုးစားအထောက်ကြရမယ်ဆိုတဲ့အဆုံးအမဆုံးမဘယ်နှချက်လဲဗျာ၃ချက်ဧတံဗုဒ္ဓနာသာသနံအဲ့ဒီအဆုံးအမ၃ပါးသည်ခင်္ဃဝါလို့တဲစုမကပွင့်တော်မူကြပြီဖြစ်တဲ့အစူစူသောဘုရားရှင်ကိုရောင်မြတ်ကြီးတို့ရဲ့အဆုံးအမပါတဲ့ဂေါတမဗုဒ္ဓမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့ တပါးရဲ့အဆုံးမတောင်မဟုတ်ဘူးတဲ့ဟုတ်လားဝင့်တော်မူပြီးသောဘုရားရှင်တိုင်းရဲ့အဆုံးအမပါတဲ့မကောင်းမှုရှောင်ကောင်းမှုရှောင်ဖြူအောင်ရှိကိုထားဘယ်တရားဒေသနာပဲဖြစ်ဖြစ်ဒီအချက်၃ချက်တည်းကိုမဝင်လို့မရဒီချက်၃ချက်တည်းကိုဝင်ရတယ်ဒါကြောင့်ဒါလေးကိုပေးသက်ပေါင်းသူတော်ကောင်းတို့အလွန်ရိုးရှင်းတဲ့တရားလေးကိုကျေကျေပြန့်ပြန့်ရှုထောင့်မျိုးစုံကနေကြည်ပြီးတော့ဦးဇင်းတို့ပြောကြည့်ရအောင်နော်ပထမမကောင်းမှုရှောင်ဆိုတာကနေစပြီးတော့ပြောရအောင်တဘဘပတအကရဏံအလုံးစုံသောမကောင်းမှုတို့ကိုမပြုလို့ဖြစ်အောင်ရှောင်ကျဉ်ကြရမယ်မကောင်းမှုရှောင်ဒီမကောင်းမှုရှောင်ဆိုတာနဲ့ပတ်သက်ပြီးတော့မကောင်းမှုဆိုတာဘာတွေကိုပြောတာလဲမကောင်းမှုကိုရှောင်ကျဉ်ဖို့အရှုသူသောဘုရားရှင်တွေဟာဘာကြောင့်တားမြစ်တာလဲဒီမိကွန်းလေးနှစ်ခုရဲ့အဖြေကိုကြည်ကြည်ပြန့်ပြန့်ပြည့်ပြည့်စုံစုံရှင်းရှင်းလင်းလင်းဖြေတတ်ဖို့လိုမယ်ပေါ့နော်မကောင်းမှုဆိုတာဘာတွေကိုပြောတာလဲဘာကြောင့်မကောင်းမှုကိုမပြုလုပ်ဖြစ်ဖို့တားမြစ်ရတာလဲမကောင်းမှုဟာဘာတွေလဲဆိုရင်တော့အကျဉ်းများအဖြစ်မကောင်းမှုဆိုတာကာယကံမကောင်းမှုရှိတယ်ဝစီကံမကောင်းမှုရှိတယ်မနောကံမကောင်းမှုရှိအကျေအချင်းပြောမယ်ဆိုရင်တော့မကောင်းမှုရဲ့နယ်ပယ်ကအလွန်ကျယ်တယ်။ဒီနေ့မှာဦးရှင်တို့မကောင်းမှုရှောင်ဆိုရင်တော့အများစုကသူများသက်သက်တည်းသူတို့ကပြည့်စုံမတရားယူတာတွေအဆရှိတဲ့ကြမ်းတမ်းတဲ့မကောင်းမှုတွေကိုသာလဲစိတ်ထဲမှာမကောင်းမှုလို့တွေးပြကြတယ်ပေါ့။တဲ့တဲ့ပြောရရင်ကာယကံမကောင်းမှုဝစီကံမကောင်းမှုလောက်ကိုပဲမကောင်းမှုလို့ခေါင်းထဲမှာတွေးပြတယ်ပေါ့။ကိုယ့်ရဲ့စိတ်ထဲမှာဖြစ်နေတဲ့မကောင်းမှုကိုကြတော့မကောင်းမှုလို့တွေးပြခဲတယ်ဒါကြောင့်မကောင်းမှုရှောင်လို့ပြောလိုက်ရင်ဩစိတ်ထဲမှာတော့မကောင်းမှုမဖြစ်ဖို့ကြိုးစားရမှာပါလားဆိုတဲ့အတွေ့အမျိုးလာခဲ့တယ်။တကယ်တမ်းကမကောင်းမှုရှောင်ဆိုရင်စိတ်ထဲမှာတော့အကုသို့မဖြစ်အောင်မကောင်းမှုမဖြစ်အောင်ကြိုးစားကြရမှာ။လွယ်ပါမလား။မလွယ်။ဒါကြောင့်မကောင်းမှုဆိုတာအကျဉ်းများဖြင့်ကာယကံမကောင်းမှု၊ဝစီကံမကောင်းမှု၊မနောကံမကောင်းမှုလို့၃မျိုးပေါ့။မကောင်းမှုရဲ့နယ်ပယ်ဘလောက်ကျယ်တယ်လဲဆိုတာကိုဦးဇင်းတို့ကောင်းမှုဆောင်ဆိုတာလေးရဲ့နောက်နားမှာပြောမယ်။ကောင်းမှုရဲ့နယ်ကျယ်ပြန့်ပုံနဲ့ဆက်ဆက်ပြီးတော့ပြောမယ်ပေါ့နော်။ခုလောလောဆယ်တော့ဘာကြောင့်မကောင်းမှုကိုရှောင်ဖို့မြတ်စွာဘုရားတားမြစ်ခဲ့တာလဲ။တကယ်လို့မြတ်တဲ့စုံတယောက်ကအဲ့လိုမေးမယ်ဆိုရင်ဘာကြောင့်မကောင်းမှုကိုရှောင်ဖို့မြတ်စွာဘုရားတားမြစ်ခဲ့တာလဲလို့မေးမယ်ဆိုရင်ရှင်ရဲမှာဆိုလို့လို့အဲ့လိုထီထီမိမိရှင်းရှင်းလင်းလင်းဖြေတတ်စေခြင်းဘာဖြစ်လို့မကောင်းမှုကိုရှောင်ကြဖို့မြတ်စွာဘုရားတားမြစ်တာလဲဗျာရှင်းရမှာဆိုလို့နော်စောစောကဒကာလေးကဦးစင်းကိုရှောက်တယ်ပေးသက်ကိုမေးပါဦးနဲ့ပေးသက်နည်းနည်းတက်ကြွလာအောင်ဦးစင်းကအေးစီစီတီတီငင်ငင်ထိုင်ပြီးတော့နာနေကြတာအားလုံးစိတ်ဝင်စားမှုရှိတယ်လို့ထင်ပါတယ်ဒါကြောင့်အဲ့လိုမေးတာကိုလည်းဦးစင်းကသိပြီးတော့အလေးအထားမရှိဘူးဆောင်ဘုတ်တွေဘာတွေချပေးတာလဲသိပြီးတော့မရှိဘူးကိုပြောချင်တာတော့ပဲအောက်မေ့တာဟုတ်လားကိုပြောချင်တာပဲကိုစွတ်ပြောနေတယ်ဆိုကြပါစို့နော်အဲ့ဒါခုမကောင်းမှုကိုရှောင်ဖို့ဘာကြောင့်မြတ်စွာဘုရားတမ်းမြစ်တော်မူခဲ့တာလဲလို့မေးရင်ရှင်ရဲမှာဆိုလို့ဒါတော့မမေ့နဲ့နော်ဒီအချက်ကိုမမေ့နဲ့နော်ရှင်ရဲမှာဆိုလို့မကောင်းမှုသည်အကြောင်းတရားဖြစ်တယ်ရှင်ရဲမှုသည်အကျိုးတရားဖြစ်တယ်မကောင်းမှုနဲ့ရှင်ရဲဒုက္ခသည်အကြောင်းအကျိုးတစ်စုံနော်မကောင်းမှုကိုမရှောင်မဲနဲ့ဆင်းရဲဒုက္ခကမလွတ်နိုင်မကောင်းမှုကိုပြုမိမယ်ဆိုရင်တော့အကျိုးတရားဖြစ်တဲ့ဆင်းရဲဒုက္ခကိုတေချာဖို့သိမ့်ပယ်ရလိမ့်မယ်အကြောင်းကိုပြုမိရင်အကျိုးတရားဆိုတာရှောင်လို့မရဘဝမှာဖြစ်နေတာတွေကကိုဖြစ်ခြင်းသာသူဖြစ်ခြင်းသာကိုဆန္ဒသူဆန္ဒအလျောက်ဖြစ်နေကြတာမဟုတ်အကြောင်းရှိသည့်အလျောက်ဆိုတာဖြစ်နေကြတာဟုတ်လားဒါကြောင့်မကောင်းမှုဆိုတဲ့အကြောင်းတရားကိုရှောင်မှသာလေရှင်ရဲ့ချင်းဆိုတဲ့အကျိုးတရားကလွန်ငိမ့်ချမ်းသာခွင့်ရကြမယ်ဟော။ဒါကြောင့်မကောင်းမှုကိုရှောင်ဖို့ဘာကြောင့်မြတ်စွာဘုရားတားမြစ်တာလဲလို့မေးရင်ရှင်ရဲမှာဆိုလို့ဒီနေရာမှာမကောင်းမှုနဲ့ရှင်ရဲဒုက္ခသည်အကြောင်းအကျိုးသဘောဖြစ်တယ်ဆိုတာလေးကိုပို့ပြီးတော့ပေါ်လွင်ထင်ရှားသွားအောင်။ဥဒ္ဒံပါဠိတော်မှာမြတ်စွာဘုရားကြူးရင်းခဲ့တဲ့ဂါထာလေးတစ်ခုကိုပြောမယ်နော်။ဥဒ္ဒံဆိုတာကစောစောကလည်းပြောခဲ့ဘူးပါလေ။စိတ်ထဲမှာမဆန့်တော့လို့နှုတ်တော်ကနေအလိုလိုရှမ်းကြလာတဲ့ဇာတ်ကားမျိုးဒါကိုဥဒန်းဇာတ်ကားလို့ခေါ်အဲ့ဒီဥဒန်းဇာတ်ကားလေးတွေကြီးစုပြီးတော့မှတ်တမ်းတင်ထားတာဦးဇင်းတို့ခုတ်တကနိကေထဲမှာဥဒန်းပါဠိတော်ဆိုပြီးတော့ရှိတယ် ခုအဲ့ဒီဂါထာလေးတပုတ်ပြောပြမယ်ဒီဂါထာလေးကိုမပြောသေးခင်မှာဒီဂါထာလေးမြတ်စွာဘုရားနှုတ်တော်ကနေပြီးတော့အလိုလိုဥဒန်းကျူးရင်သွားအောင်အကြောင်းဖန်လာတဲ့အကြောင်းတရားလေးကိုအရင်ပြောပြမယ်မြတ်စွာဘုရားအခါတစ်ပါးမှာရှင်တော်အကြောင်းတော်ကနေပြီးတော့တာဝတိမြို့ထဲကိုဆုံးခံကြွတယ်အဲ့လိုဆုံးခံကြွတဲ့အခါကျတော့တာဝတိမြို့ရဲ့အရှင်သာလေးမှာရေကန်ကြီးတကန်ရှိတယ်အဲ့ဒီရေကန်ကြီးဘေးကနေမြတ်စွာဘုရားဖြတ်လျှောက်ရတယ်အဲ့လိုမြတ်စွာဘုရားကြွသွားတော့ရေကန်ထဲမှာကလေးတွေငါဖမ်းနေတာတွေ့ရတယ်တဲ့ဒါကိုမြင်တဲ့အခါကျတော့မြတ်စွာဘုရားကဒါကလေးတွေပဲယူပြီးတော့လစ်လျူမရှိဘူးအဲ့ဒီကလေးတွေကိုချက်သားတို့လာကြဒီနားလာကြအဲ့လိုခေါ်တဲ့အခါကလေးတွေမြတ်စွာဘုရားနာရောက်လာတော့မြတ်စွာဘုရားကအဲ့ဒီကလေးတွေကိုအဖက်လုပ်ပြီးတော့စကားပြောတယ်။ဘာပြောတော့ဆိုတော့ခြေသားတို့မင်းတို့ဟာဆင်းရဲဒုက္ခကိုကြောက်သလားတဲ့။တော့ကလေးတွေကမှန်လားပါဗျာ။တပည့်တော်တို့ဆင်းရဲဒုက္ခကိုကြောက်ပါတယ်ဗျာ။ဆင်းရဲဒုက္ခလူတိုင်းကြောက်တာပေါ့။ဆက်ပြီးတော့မေးတယ်တဲ့မြတ်စွာဘုရားကခြေသားတို့မင်းတို့ဟာဆင်းရဲဒုက္ခကိုနှစ်သက်ကြသလားတဲ့။မြတ်စွာဘုရားဒီလိုဆင်းရဲဒုက္ခကိုမနှစ်သက်ကြပါဘူးဖေ။ပင်ကိုအသိဉာဏ်ရှိတဲ့လူမှန်ရင်ဒီလိုပဲဖြေရမှာပေါ့နော်။ဆင်းရဲဒုက္ခကိုကြောက်ပါတယ်ဆင်းရဲဒုက္ခကိုမနှစ်သက်ကြပါဘူးတဲ့။အဲ့ဒါလို့ဆင်းရဲဒုက္ခကိုကြောက်ပါတယ်ဖေ။ဆင်းရဲဒုက္ခကိုမနှစ်သက်ကြပါဘူးလို့ဖြေတဲ့ကလေးတွေရဲ့ရှေ့မှာမြတ်စွာဘုရားနှုတ်တော်ကနေအလိုလိုဥဒန်းစကားထွက်လာတယ်။တသီဘာယထဒုက္ခတသီဟောဒုက္ခမပိယံမာကတ္ထပါပကံကမ္မံအာဝိဝါယတိဝါရဟောတဲ့အဓိပ္ပာယ်ကဘာပြောလဲဆိုတော့သစီဘာယထဒုက္ခတာဆင်းရဲဒုက္ခကိုတကယ်လို့သင်တို့ဟာကြောက်ကြတယ်ဆိုလို့ရှိရဲ့သစီဟောဒုက္ခမပိယံဆင်းရဲဒုက္ခကိုသင်တို့ဟာတကယ်လို့မနှစ်သက်ကြဘူးဆိုလို့ရှိရဲ့မာကတ္ထပါပကံကမ္မံအာဝိဝါယတိဝါရဟောလူရှိမှာပဲဖြစ်ဖြစ်ကိုယ်ရမှာပဲဖြစ်ဖြစ်မကောင်းတာကိုမလုပ်ရဘူးတဲ့ဟောဆင်းရဲကိုကြောက်တယ်ဆင်းရဲကိုမနှစ်သက်ဘူးဆိုရင်လူရှိမှာပဲဖြစ်ဖြစ်လူကိုယ်ရမှာပဲဖြစ်ဖြစ်မကောင်းမှုကိုမဟုတ်တာတွေကိုမလုပ်ရဘူးတဲ့ဒီနေ့မှာစဉ်းစားစရာစကားကတော့အာဝိဝါယတိဝါရဟောဆိုတဲ့စကားမကောင်းမှုမလုပ်နဲ့လို့ရိုးရိုးမပြောဘဲနဲ့ရှေ့တယ်ပဲဖြစ်ဖြစ်ကိုယ်ရမှာပဲဖြစ်ဖြစ်ဆိုတဲ့ဝိသေသနာစကားလေးထည့်ထားတယ်ဘာလို့အဲ့ဒါလေးထည့်ထားစဉ်းစားတရားရှိတရားဓမ္မတို့ဦးရှင်တို့ဥထုရှင်တွေလူသားမှန်တွေဟာများသောအားဖြင့်လူရှိသူရှိမှာတော့ဟဟပါမနေကြတာသူသူကိုယ်ကိုဟုတ်လားလူကိုယ်ရရောက်ပြီးစိတ်ကိုယ်ရရောက်ပြီးဆိုရင်တော့စိတ်အလိုလိုက်ပြီးတော့ထင်တိုင်းကျဲကြတာနော်ဒါကြောင့်မြတ်စွာဘုရားကရှေ့မှာပဲဖြစ်ဖြစ်ကိုယ်ရမှာပဲဖြစ်ဖြစ်ဆင်းရဲကိုယ်တာကြောက်တယ်ဆင်းရဲကိုယ်တာမနှစ်သက်ကြဘူးဆိုလို့ရှိရင်တော့မကောင်းတာကိုမလုပ်ရဘူးတဲ့တကယ်လို့မကောင်းမှုကိုတင်တို့လုံးကြမယ်ဆိုလို့ရှိရင်ထွက်ပြေးသောလည်းပဲဆင်းရဲဒုက္ခကမလွတ်နိုင်ဘူးတဲ့ဟောအဲ့ဒါလေးပါသေးတယ်နော်မကောင်းမှုကိုသာလုံးမိမယ်ဆိုရင်တော့ထွက်ပြေးသောလည်းပဲဆင်းရဲဒုက္ခကမလွတ်နိုင်ဘူးတဲ့ဟုတ်လားအကြောင်းအကျိုးလောကကြီးကိုအကြောင်းတရားကိုပြုမိပြီဆိုရင်အကျိုးတရားကိုသိမ့်ပယ်ရလိမ့်မယ်ဟုတ်ရဲ့လားဒါကြောင့်စောစောကမကောင်းမှုနဲ့ဆင်းရဲဒုက္ခဆိုတာအကြောင်းအကျိုးသဘောလို့ဒါပြောခဲ့တာနော်။ဒါကြောင့်မြတ်စွာဘုရားဘာကြောင့်မကောင်းမှုကိုမပြုလုပ်ကြဖို့တမ်းပစ်တော်မူခဲ့တာလဲလို့မေးရင်ဆင်းရဲမှာဆိုလို့နော်ဒါကဦးရှင်တို့မကောင်းမှုမပြုရဘူးလို့တမ်းပစ်ရခြင်းရဲ့အဓိကအကြောင်းရင်းပေါ့။ဦးရှင်တို့ပြောစရာအချက်လက်ကများနေတော့ဒီလောက်ပဲမကောင်းမှုရှောင်ကိုပြရအောင်။မကောင်းမှုရှောင်ပြီးတော့ဘာလာမလို့။ကောင်းမှုရှောင်ကုသလတုပတံပဒာကောင်းတာမှန်တယ်မြတ်မိမိတန်တံမှာဖြစ်ပေါ်အောင်ကြိုးစားရပဲဒီနေ့မှာကောင်းမှုဆိုတာကလည်းပဲကာယကံကောင်းမှုရှိတယ်ဝစီကံကောင်းမှုရှိတယ်မနောကံကောင်းမှုရှိတယ်အဲ့ဒါကိုဦးရှင်တို့ရှိသူတော်ကောင်းကြီးတွေကကောင်းမှုဆောင်လို့ဒီလိုလေးအနှစ်သာရရှိရှိရေးတယ်ဆောင်ဆိုတဲ့စကားလုံးလေးကအလွန်အဓိပ္ပာယ်ကောင်းတယ်ဆောင်တယ်ဆိုတာကအမြဲတမ်းလို့လည်းပဲအဓိပ္ပာယ်ကတက်ရောက်ဟုတ်တယ်မဟုတ်လားအဲ့တော့ဆိုလိုတာကကုသိုလ်ကောင်းမှုတမျိုးမဟုတ်တမျိုးမိမိတန်တမှာအမြဲတမ်းဖြစ်အောင်ကြိုးစားရမယ်ဆိုတဲ့အဓိပ္ပာယ်ဟုတ်လားဒါကဦးရှင်တို့စဉ်းစားစရာလေးကိုပြောတာအဲ့တော့ဒီကောင်းမှုကိုလည်းဘာကြောင့်ဆောင်ထားကြဖို့မိမိတန်တမှာဖြစ်ပေါ်အောင်ကြိုးစားကြဖို့ဘုရားအဆူဆူတိုက်တွန်းတော်မူခဲ့တာလေဘာကြောင့်ကောင်းမှုကိုပြုကြလို့တိုက်တွန်းခဲ့ရတာတို့တကယ်လို့သာတစ်သုံးတစ်ယောက်ကအဲ့လိုမေးမယ်ဆိုရင်ချမ်းသာစေခြင်းလို့ပါလို့ဒီလိုတူတူလေး ထီထီမိမိလေးဖြေရမယ်။ဘာဖြစ်လို့လဲတော့ချမ်းသာစေခြင်းပါ။နော်ကုသိုလ်ကောင်းမှုသည်အကြောင်းတရားချမ်းသာဒုက္ခသည်အကျိုးတရားကုသိုလ်ကောင်းမှုနဲ့ချမ်းသာဒုက္ခဆိုတာအကြောင်းအကျိုးတစ်စုံ။အဲ့တော့အကြောင်းအကျိုးဘယ်နှစုံရှိသွားပြီလို့ဦးဇင်းပြောတာ။နှစုံရှိသွားတယ်နော်မကောင်းမှုနဲ့ဆင်းရဲဒုက္ခသည်အကြောင်းအကျိုးတစ်စုံ။ကောင်းမှုနဲ့ချမ်းသာဒုက္ခသည်အကြောင်းအကျိုးတစ်စုံ။ဘယ်သူကမှမကောင်းမှုသည်ဆင်းရဲကျိုးကိုပေးစီကောင်းမှုသည်ချမ်းသာကျိုးကိုပေးစီလို့ဖန်တီးထားတာမဟုတ်။တဘာဝတရားကြီးရဲ့သဘောကဒီတိုင်းမယုတ်သေးဆိုရင်တော့ဆက်မှာပဲ။ထန်းလျက်ဆိုရင်တော့ချိုမှာပဲ။ဒီသဘောပဲ။ဟုတ်လား။ဒါကြောင့်ဦးဇင်းတို့အဘိဓမ္မာကျမ်းစာတွေထဲမှာအကုသိုလ်နဲ့ပတ်သက်ပြီးတော့ဘယ်လိုပြောလဲ။အကုသလံတာဝိဇ္ဇဒုက္ခဝိပါကလက္ခဏာ။မကောင်းမှုဆိုတာတာဝိဇ္ဇအပြစ်နဲ့တကွဖြစ်တယ်။ဒုက္ခဝိပါကလက္ခဏာဆင်းရဲတဲ့အကျိုးကိုပေးတဲ့သဘာဝရှိတယ်ဒါသူ့ရဲ့ပင်ကိုယ်သဘောပဲဒါသူ့ကိုကိုသွန်းပြီးတော့ထိမိမယ်ဆိုရင်တော့သူကတော့သူ့ရဲ့အစွမ်းကိုပြမှာအဲ့လိုပဲကောင်းမှုမှလည်းပဲအစွမ်းရှိတယ်သူ့ရဲ့ပင်ကိုယ်သဘောလက္ခဏာတွေရှိတယ်ကုသလံအနာဝိဇ္ဇဒုက္ခဝိပါကလက္ခဏာကုသိုလ်ဆိုတာအနာဝိဇ္ဇအပြစ်ကင်းတဲ့သဘောရှိတယ်ဒုက္ခဝိပါကချမ်းသာဒုက္ခကိုကျိုးပေးတဲ့လက္ခဏာရှိတယ်ဟုတ်လားဒါကြောင့်ဘာကြောင့်ကောင်းမှုကိုပြုဖို့မြတ်စွာဘုရားတိုက်တွန်းတာလဲလို့မေးရင်ချမ်းသာစေခြင်းလို့ကောင်းမှုနဲ့ချမ်းသာဒုက္ခသည်အကြောင်းအကျိုးသဘောဒါကြောင့်ဦးဇင်းတို့အင်္ဂုတ္တပါဠိတော်တတ္တကနိပတ်ထဲမှာမြတ်စွာဘုရားဟောထားတဲ့အလွန်ထင်ရှားတဲ့စကားလေးတစ်ခုရှိတယ်ပေးတို့ကြားဥပါတယ်ပုံညံဘိက္ခဝေမာဘာယိဋ္ဌဒုက္ခတေတံအဓိဝဆနပုံညံဘိက္ခဝေမာဘာယိဋ္ဌဒါလေးတော့ကြားဘူးမယ်ထင်ပါဘိက္ခဝေယဟန်တော်တို့ပုံညံကုသိုလ်ကောင်းမှုကိုမာဘာယိဋ္ဌမကြောက်ကြကုန်နဲ့ယဟန်တို့ကောင်းမှုကိုမကြောက်နဲ့တဲ့ကောင်းမှုကိုမကြောက်နဲ့ဆိုတဲ့စကားလေးကဒကာမတို့ဦးရှင်တို့တွေကကောင်းမှုကိုနည်းနည်းတော့ကြောက်တယ်ဆိုတဲ့အသေးပဲကိုတည့်ရောက်စေတယ်ဟုတ်တယ်မဟုတ်လားဩကြောက်တယ်ဆိုတာတဲ့ကောင်းမှုပြုရင်သိပ်ပြီးတော့စိတ်မထက်သန်ဘူးမရဲရှင်ဘူးမရဲဝံ့ဘူးကိုကိုကိုအရန်ကြီးဆုံးမပြီးတော့တိုက်တွန်းနိုင်မှနှိုးဆော်နိုင်မှရှိနေနေပဲရွေ့ရတာဟုတ်လားဒါကြောင့်ကောင်းမှုကိုဘာလဲတော့ရဲရဲဝံ့ဝံ့လို့ဒါပြောတာပါနော်ကောင်းမှုကိုမကြောက်ကြနဲ့ပုံညံဘိက္ခဝေမာမာယိဋ္ဌယဟန်တို့ကောင်းမှုကိုမကြောက်ကြနဲ့ဒုက္ခတေတံအဓိဝဆနံကောင်းမှုဆိုတာချမ်းသာဒုက္ခရဲ့နာမည်တဲ့ဟောဘလောက်အားရှိကြလဲကောင်းကောင်းမှုဆိုတာဘာရဲ့နာမည်ချမ်းသာဒုက္ခရဲ့နာမည်ဒီနေရာမှာကောင်းမှုကလည်းပဲသောတော်ကပြောခဲ့တယ်ကာယကံကောင်းမှုဝစီကံကောင်းမှုမနောကံကောင်းမှုလို့သုံးမျိုးအရက်ထဲမှာအလွန်အသုံးများတဲ့ဘာသာရေးဟောတာနဲ့ပြောရရင်ကောင်းမှုကဒါနကောင်းမှုရှိတယ်သီလကောင်းမှုရှိတယ်တမာတိကောင်းမှုရှိတယ်ပညာကောင်းမှုရှိတယ်လေးမျိုးအုပ်စုကြီးလေးစုဒါကတော့အပြီးအမှာစကားခက်ဆန်ဆန်ပေါ့နော်ဒါနသီလတမာတိပညာသူတက်ပို့ပြီးတော့အပြီးအမှာဆန်တဲ့စကားနဲ့ပြောရရင်တော့အလောဘအဒေါသအမောဟအခြေခံတဲ့တဘာဝဟုတ်လားအဲ့ဒါဘေးတဲ့ပေါင်းသူတော်ကောင်းတို့ကောင်းမှုရဲ့အဓိပ္ပာယ်ကောင်းမှုရဲ့နေပယ်ကလည်းအလွန်ကျေတယ်ဒီနေရာမှာဦးဇင်းတို့မကောင်းမှုနဲ့ကောင်းမှုဟာနေပယ်အလွန်ကျေတယ်ဆိုတာကိုနားလည်ဖို့အတွက်တနည်းအားဖြင့်အကုသိုလ်နဲ့ကုသိုလ်ရဲ့သဘာဝတွေကိုပို့ပြီးတော့သဘောပေါက်ဖို့အတွက်သံယုတ်ပါဠိတော်မှာမြတ်စွာဘုရားဟောထားတဲ့ကုသိုလ်နဲ့အကုသိုလ်ဆိုတာနဲ့ပတ်သက်တဲ့ဒေသနာလေးအကျဉ်းမြင်လေးပြောပြပါဟောတာတော့ဆိုတော့ယဟန်တို့တဲ့အကုသိုလ်အကုသိုလ်လို့မှန်မှန်ကန်ကန်ပြောကျင်တယ်ဆိုရင်និဝရဏတရား၅ပါးကိုအကုသိုလ်လို့ပြောလိုက်ပါတဲ့និဝရဏတရား၅ပါးသည်တသက်သောအကုသိုလ်တရားမျှတာဖြစ်တယ်တဲ့အကုသိုလ်ဆိုတာကိုမှန်မှန်ကန်ကန်ပြောနိုင်ခြင်းတယ်ဆိုရင်ဘာကိုပြောရမလဲនិဝရဏတရား၅ပါးကိုအကုသိုလ်လို့ပြောတယ်ယဟန်တို့တဲ့ကုသိုလ်လို့မှန်မှန်ကန်ကန်ပြောကျင်တယ်ဆိုရင်တော့တတိပဋ္ဌာန်တရား၄ပါးကိုကုသိုလ်လို့ပြောလိုက်ပါတဲ့တတိပဋ္ဌာန်တရား၄ပါးသည်တသက်သောကုသိုလ်ကောင်းမှုဖြစ်တယ်တဲ့ဟောကုသိုလ်လို့မှန်မှန်ကန်ကန်ပြောကျင်တယ်ဆိုရင်တတိပဋ္ဌာန်တရား၄ပါးကိုဟောပြောပါတဲ့နော်တတိပဋ္ဌာန်တရား၄ပါးဟာတသက်ကုသိုလ်တရားဖြစ်တယ်ကေဝလဆိုတဲ့စကားလေးနဲ့ဟောတသက်ဘာမှမလျော်ကုသိုလ်လေးတသက်အလွန်တန်ရှင်းဖြူစင်တဲ့ကုသိုလ်လေးတတိပဋ္ဌာန်တရားဆိုတာအဲ့ဒီဒေသနာတွေကိုပိသက်ပေါင်းတော်ကောင်းတို့တိတိချာချာစဉ်းစားကြည့်လို့ရှိရင်ဩအကုသိုလ်ဆိုတာဘယ်လောက်ထိနည်းနည်းလေးကျပြန့်တယ်လဲ ကုသိုလ်ဆိုတာလည်းဘယ်လောက်ထိနည်းနည်းကျပြန်လဲဆိုတာပို့ပြီးတော့သဘောပေါက်စရာမရှိဘူးလားရှိရနော်အဲ့တော့ဒီနည်းအားဖြင့်လည်းပဲအကုသိုလ်ဆိုတာကိုပို့ပြီးတော့နားလည်ဖို့ကုသိုလ်ဆိုတာကိုပို့ပြီးတော့နားလည်ဖို့အတွက်ပေးတဲ့တို့နိဝရဏဆိုတဲ့စကားလုံးတတိပဌာန်ဆိုတဲ့စကားလုံးဒီစကားလုံးနှလုံးကိုနားလည်ဖို့လိုလာတယ်တော့တတိပဌာန်ဆိုတာလေးတော့စောစောကပြောခဲ့ပါပြီနိဝရဏဆိုတာကတော့ဒီနေရာမှာမပြောရသေးဘူးအကုသိုလ်ဆိုတာကိုကြည်ကြည်ပြတ်ပြတ်နားလည်ခြင်းနဲ့ဆိုရင်နိဝရဏရဲ့အကြောင်းကိုနားမလည်လို့မရနိဝရဏဆိုတဲ့စကားလုံးကိုကောင်းကောင်းနားလည်ရမယ်အဲ့တော့နိဝရဏဆိုတာဘာပြောတာတော့နိဝရဏဆိုတဲ့ပါဠိစကားကပမာလို့ပြောရရင်အပိတ်အပင်အကာအကွယ်အတားဆီးလို့အဓိပ္ပာယ်ရတယ်။ဒီစိတ်ကိုအမှန်တရားကိုမမြင်အောင်ဖုံးကွယ်ပိတ်ပင်တဲ့အစွမ်းတတ္တိရှိတဲ့တရားတွေကိုနိဝရဏလို့ခေါ်တယ်။နိဝရဏတရားဘယ်နှပါးရှိတယ်လို့ကြားလို့၅ပါးနိဝရဏတရား၅ပါးကဘာတွေတုံးပြ။နံပါတ်၁ကာမိဆန္ဒနိဝရဏတော်တယ်နော်။ဟိုတလောကမန္တလေးမှာဦးဇင်းကနံပါတ်၁ဆိုလို့တရားအောင်မှဘာမှမပြောဟုတ်လားနော်နံပါတ်1ကာမိဆန္ဒနေဝရဏကာမိဆန္ဒဆိုတာကာမဂုဏ်အာယုန်ရဲ့ပုံမှာအလိုဆန္ဒတွေရှိနေတာလူငယ်တွေနားလည်အောင်ရှင်းရှင်းပြောရရင်တော့မြင်ချင်းနေတာကြည်ချင်းနေတာနားထောင်ချင်းနေတာကြားချင်းနေတာနမ်းရှူချင်းနေတာစားသောက်ချင်းနေတာတွေ့ထိချင်းနေတာဒါဘာခေါ်ကာမိဆန္ဒတဲကိုကောက်ရင်လောဘတဲကိုကောက်တယ်ဆိုတဲ့စကားလေးကအပိဓမ္မာတင်းတန်းတက်ဖူးတဲ့လူတွေဆိုရင်သိမယ်ဟုတ်လားတဲကိုကောက်တယ်ဆိုတာဒါရဲ့အဘိဓမ္မာစကားအတုံးတုံးကဘာလဲလို့ပြောတာအဲ့တော့ကာမိဆန္ဒဆိုတာအဘိဓမ္မာစကားလုံးနဲ့ပြောမယ်ဆိုရင်လောဘကိုပြောတာဟုတ်ရဲ့လားအဲ့ဒီကာမိဆန္ဒဟာစိတ်ထဲဝင်လာပြီဆိုလို့ရှိရင်ဒီစိတ်ဟာအမှန်တရားကိုမမြင်တော့ချမ်းသာနဲ့ဝေးသွားတယ်အဲ့လိုအမှန်တရားကိုမမြင်အောင်ရှေ့ကနေပိတ်ပင်ကာကွယ်တားဆီးထားတဲ့သဘောရှိလို့မို့ဒီလောဘဆိုတဲ့ကာမိဆန္ဒကိုနိဝရဏလို့ပြောတာဒါကိုမြတ်စွာဘုရားကစိတ်ထဲမှာရှင်းသွားအောင်ဥမာလေးပေးပြီးတော့ဟောထားတာရှိတယ်။ရှင်းတော့ကကိုယ့်ရဲ့မျက်နှာရည်ကိုကြည့်ကျင်တယ်ဆိုလို့ရှင်ခုခေတ်လိုမှန်တော့ဘာတော့မပေါ်သေးဘူး။မပေါ်သေးတော့ဘာလို့အောင်ဆိုတော့ကြည်ပြားလေးကိုညီးနေအောင်ပြားနေအောင်ခတ်အဲ့ဒါကိုအချင်းရည်လေးပါလေးနဲ့တုပ်ပြီးတော့ဝင်းတောက်နေပြီဆိုတော့အဲ့ဒါလေးကိုမှကိုယ့်ရဲ့မျက်နှာကိုကြည့်ရတာအဲ့ဒါကိုကြည်မုံလို့ခေါ်တာ။ဟုတ်လား။အဲ့ဒါကလည်းငွေကြီးမတက်နိုင်တဲ့လူကအဲ့ဒီကြည်မုံကအိမ်တိုင်းမရှိဘူး။အဲ့တော့ဘယ်လိုလုပ်ရအောင်ဆိုတော့အများစုကနော်အလင်းရောင်ရှိတဲ့နေရာလေးမှာခြားထားတဲ့ငိမ့်နေတဲ့ရေကွက်ထဲကရေမျက်နှာပြင်ပေါ်မှာကိုယ်မျက်နှာရည်ကိုကြည့်ရတာဒါရှည်တုံးကမှန်ကြည့်တဲ့အနေအထားပေါ့အဲ့လိုရေမျက်နှာပြင်ပေါ်မှာကိုယ့်ရဲ့မျက်နှာရည်ကိုကြည့်တဲ့ပုံကောတဲ့တကယ်လို့သာအဲ့ဒီရေမျက်နှာပြင်ပေါ်မှာဆေးရောင်အစိမ့်တွေအဝါတွေအနီတွေဆေးမုံရောင်စုံတွေကျနေမယ်ဆိုရင်ကိုယ့်ရဲ့မျက်နှာရည်ကိုမမြင်ရတော့ရည်မျက်နှာပြင်ပေါ်မှာဆေးရောင်စုံကျေးပြန့်ထားရင်ကိုယ့်ရဲ့မျက်နှာရည်ကိုမမြင်ရအောင်သူတို့ကကွယ်သွားပြီအဲ့လိုပဲကိုယ့်ရဲ့စိတ်မျက်နှာပြင်ပေါ်မှာလောဘပြတ်ထန်းတဲ့ကာမိဆန္ဒစောစောကပြောတဲ့မြင်ခြင်းစိတ်ချခြင်းစိတ်ဒါတွေအဲ့ဒါတွေဝင်လာပြီဆိုရင်အဲ့ဒီစိတ်ကအမှန်တရားကိုမမြင်ရတော့ကိုယ့်ရဲ့မျက်မှာကိုယ့်ရဲ့စိတ်မှာဆေးရောင်စုံတွေဖုံးထားအရောင်မျိုးစုံချေထားဟိုဟာလေးရခြင်းဒါလေးရခြင်းဟိုဟာဖြစ်ခြင်းဒီဟာဖြစ်ခြင်းဟုတ်လားအဲ့ဒီချိန်မှာအမှန်တရားကိုမသိနိုင်ဒါကြောင့်လောဘဆိုတဲ့ကာမိဆန္ဒသည်ဖုံးကွယ်နိုင်တဲ့အစွမ်းရှိတယ်ဒါကြောင့်သူသည်និဝရဏဒါနံပါတ်1និဝရဏပေါ့နောက်နံပါတ်2និဝရဏဘာလဲတော့ပြာပါဒပြာပါဒဆိုတာတရားကိုကောက်ရင်ဒေါသဒေါသဆိုတာကနှစ်မျိုးရှိတယ်ဗျတကြွတဲ့ဒေါသရှုံ့နေတဲ့ဒေါသတကြွတဲ့ဒေါသဆိုတာတော့တတ်မဲ့ဖြစ်မဲ့ရိုက်မဲ့နှဲမဲ့ရှူမဲ့ရှင်းမဲ့ပေါက်ကွဲနေတာပေါ့ဆုံနေတဲ့ဒေါသဆိုတာကတော့ပူလောင်နေ၊ရှိုးရိမ်နေ၊ထိတ်လန့်နေ၊ကြောက်ရွံ့နေ၊တုန်လှုပ်နေ၊လွမ်းနေ၊ဆွေးနေဒါတွေဟာပါတော့ဆုံနေတဲ့ဒေါသဘယ်ဒေါသပဲဖြစ်ဖြစ်စိတ်ထဲဝင်လာရင်တော့အမှန်တရားကိုမမြင်အောင်ဖုံးကွယ်တာကြီးပဲဥပမာတဲ့ကိုယ့်ရဲ့မျက်နှာရည်ကိုကြည့်တဲ့ပုဂ္ဂိုလ်ဟာသူကြည့်တဲ့ရည်တွေကစူးပွက်နေတယ်ဆိုရင်တော့မျက်နှာရည်ကိုဘယ်လိုမှမြင်ရမှာမဟုတ်ဘူးတဲ့ဒါမျက်စောဖျက်ပေးတဲ့ဥမာဘယ်လောက်ကောင်းတော့အဲ့လိုပဲတရားဓမ္မတို့ဦးဇင်းတို့ရဲ့စိတ်ဟာဒေါသဖြင့်စူးပွက်နေပြီဆိုရင်အမှန်တရားကိုမမြင်အောင်။နောက်ဒေါသဖြစ်နေတော့စိတ်ကပွက်တယ်နော်ပူလောင်ပြီးတော့အခုချောင်းချောင်းထားတယ်။ဘလို့လို့ပြီးတော့မှအမှန်တရားကိုမမြင်တော့။ဒါကြောင့်ဒေါသသည်ဖုံးကွယ်နိုင်တဲ့အစွမ်းရှိလို့និဝရဏ။နောက်တတိယនិဝရဏကဘာလဲတော့ထိနာမိတ္တនិဝရဏ။သူကြတော့နှစ်မျိုးတွဲပြောတယ်နော်ထိနာမိတ္တစိတ်စေတသိက်တို့ရဲ့ထိုင်းမိုင်းပြင်းရည်ခြင်းသဘောလူငယ်တွေနားလည်အောင်ပြောရရင်တော့အိတ်ချင်ငိုင်မြည်တဲ့သဘော ူလည်းပဲဝင်လာပြီဆိုရင်အမှန်တရားကိုမမြင်အောင်ဖုံးကွယ်နေတာပဲသူလည်းအထင်မသေးနဲ့အဲ့ချင်းငိုင်းကြီးလိုက်ဆိုဘာမှစိတ်ဝင်စားဘူးအိတ်ပဲအိတ်လိုက်ချင်တော့မလွယ်ဘူးသူ့ကိုလည်းတားဖို့တိတ်မလွယ်ဘူးဟုတ်တယ်မဟုတ်လားအဲ့ဒါကိုတော့မြတ်စွာဘုရားဘယ်လိုဥမာပေးတုံးဆိုတော့ဩရေတွေကရေညှိတွေတင်းနေတယ်မှော်တွေတင်းနေတယ်ဆိုအဲ့ဒီရေမျက်နှာပြင်ပေါ်ကကိုယ့်မျက်နှာရည်ကိုမြင်အောင်အဲ့လိုပဲကိုယ့်ရဲ့စိတ်ထဲမှာရေညှိတွေနဲ့တူတယ်ဌိနမိတ်တဝင်းနေရင်ဒီစိတ်ဟာအမှန်တရားကိုမမြင်နိုင်ဘူးဒီလိုဥမာပေးရတယ်ဘယ်နှချက်ရှိသွားလဲသုံးချက်ရှိတယ်နောက်လေးခုမြောက်និဝရဏကဘာလဲတော့ဩဒိသကုကုသនិဝရဏသူကြလဲနှစ်မျိုးတွဲပြောတယ်နော်ဩဒိသရဲ့ကုကုသဩဒိသဆိုတာကပြန့်လွင့်နေတဲ့ဘောစိတ်ဟာအာယုံတစ်ခုတည်းကိုမရက်တည်နိုင်ဘူးတွေးချင်ရတွေးနေတာတွေးတာတွေကသဘာဝကြတာတွေရောမကြတာတွေရောဖြစ်နိုင်တာတွေရောမဖြစ်နိုင်တာတွေရောဖြစ်ခဲ့တာတွေရောမဖြစ်သေးတာတွေရောစုံးနေတာဘောကဘာတွေတွေးလို့တွေးနေမှန်းကိုမသိဘူးအဲ့ဒါလိုတစ်ခုတည်းသောအာယုံမှာမရက်တည်နိုင်ပဲနဲ့ပြန့်လွင့်နေတဲ့ဘောကိုဩဒိသကုကုသဆိုတာကြတော့ဘာလဲတော့နောင်တဖြင့်ပူပန်တဲ့ဘောဒီနေ့မှာနောင်တဆိုတာကလည်းနှစ်မျိုးရှိတယ်အကျဉ်းမြင်ပေါ့လေပြုမိမာတဲ့အကုသိုလ်နဲ့ပတ်သက်ပြီးတော့ရတဲ့နောင်တမှားလိုက်တာငါလုပ်ခဲ့တာပြောခဲ့တာအဲ့ဒီလိုနောင်တမျိုးကြောင့်ပူလာစိတ်ကဆင်းရဲလာနောင်တဆိုမှတော့ပူမှာပေါ့နောက်နောင်တတစ်မျိုးကဘာလဲဆိုတော့မလုံလိုက်ရတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့နောင်တရတာဩငါလုံနိုင်တော့ငါမလုပ်ခဲ့ရဘူးသူတစ်ဖြင့်ဒီလိုနောင်တမျိုးကတေဂာနီမှာရတဲ့တောင်မတေခင်တော့သိတ်ဒီနောင်တကမလာသေးဘူးကိုယ်နဲ့ကိုယ်အဟုတ်ကြီးတင်ကိုလည်းပဲတော်တော်ဟောအကုလို့ရသေးတယ်လို့ထင်တာပေါ့ငါရှားနိုင်တယ်ဖွင့်နိုင်တယ်လုံနိုင်တယ်ဂိုင်နိုင်တယ်သွားနိုင်တယ်လာနိုင်တယ်ကျမကြီးလေးကလည်းကောင်းနေတော့ဘာမှအဆင်မပြေတာအသိမရှိတေဂာနီရောက်ပြီဆိုတော့အဲ့ဒီဟာတွေကတခုမှမရှိတော့ကိုလေးကအကုန်ထွက်သွားကြပြီရှိတာလည်းဘယ်မှဘယ်ဟာမှအကုလို့မရတော့ဘလောက်ရင်းနှီးတဲ့လူပဲဖြစ်ဖြစ်ဘလောက်ချစ်တဲ့လူပဲဖြစ်ဖြစ်အကုလို့မရဘူးမရဘူးဆိုတာက तू ကအကူအညီမပေးချင်လို့မဟုတ်ဘူးအကူအညီပေးလို့ကိုမရတာဒါပြောတာအဲ့ဒီအချိန်ကျတော့ကိုယ့်ဘက်ကမမမမယက်တည်မဲ့ရာကဘာရှိတော့ကိုယ်လှုပ်ထားတဲ့ကောင်းမှုပဲရှိတော့တာအဲ့ဒီအချိန်မှာဩငါဘာမှမလုပ်ခဲ့ရပါလားနော်ထွန်းပေါင်းအောင်အသိဉာဏ်ကိုကြီးမားအောင်လုပ်နိုင်권ရှိပါလေခင်နဲ့ငါဘာမှလည်းပဲဟိုးဟာကောင်းကောင်းကန်းကမသိခဲ့ရပါလားဩအဲ့ဒီမှာပါတော့နောင်တရအဲ့တော့ဒီချိန်တုန်းကဦးဇင်းတို့နောင်တဝေးရွေးအေးပါစေဆိုတရားလေးတွေကိုဟောတယ်နော်အကုသိုလ်ပြုမိပြီလို့ရတဲ့နောင်တမျိုးကိုမိုက်နောင်တလို့အဲ့ဒီတုန်းကပြောခဲ့တာကုသိုလ်မလုပ်ခဲ့ရလို့ရတဲ့နောင်တာမျိုးကိုမေ့နောင်တာလို့ပြောတာ။မိုက်လို့ရတဲ့နောင်တာလည်းအဆင်မပြေဘူး။မေ့လို့ရတဲ့နောင်တာလည်းအဆင်မပြေဘူး။စိတ်ကိုပူပန်သေးတာကြီးပဲ။ဒါကြောင့်ကုတ်ကုတ်ဆာဆိုတာအဲ့လိုနောင်တာကြောင့်ပူလောင်ရတဲ့သဘော။နော်အဲ့လိုပြန့်လွင့်ခြင်းဩဒိသနောင်တာဖြင့်ပူပန်ခြင်းကုတ်ကုတ်ဆာဒီတရားနှစ်မျိုးဝင်လာပြီဆိုရင်လည်းစိတ်ဟာအမှန်တရားကိုမမြင်နိုင်ဘူး။ဥပမာဗာနဲ့တူတုံးဆိုလို့ရှိရင်တဲ့လေတိုက်လို့တော့လကောင်းသုံးဖို့ခွက်ကိုလှုပ်မိလို့တော့လကောင်းရေတွေကလှုပ်သွားပြီဆိုရင်မျက်နှာရည်ကိုမမြင်ရတော့ဘူးအကြီးကလှိုင်းထားတယ်အဲ့လိုပဲစိတ်မှာဩဒိသကြောင့်လှိုင်းထားတယ်ကုတ်ကုတ်ဆာကြောင့်လှိုင်းထားတယ်မငြိမ်ဘူးဘလို့လှုပ်ပြီးတော့မှအမှန်တရားကိုအဲ့ဒီချိန်မှာမမြင်နိုင်ဘူးနေဝရဏတဲ့တာစီနိုင်တယ်ပိတ်ပင်နိုင်တယ်ကာကွယ်နိုင်တယ်လေးခုရှိသွားပြီနော်နောက်ငါးခုမြောက်နေဝရဏဘာလဲတော့ဝိစီကိစ္စဝိဇိကိစ္စဆိုတာကစေတနာမြတ်သုံးပါးနဲ့ပတ်သက်ပြီးတော့သူတော်ကောင်းတရားတွေနဲ့ပတ်သက်ပြီးတော့စိတ်ထဲမှာမှန်မှန်ကန်ကန်ဆုံးဖြတ်ချက်မချနိုင်ရှိတော်မှာလို့နောက်ဆိုမှာလို့လောက်မှာလို့မလောက်မှာလို့ဟုတ်သလားမဟုတ်ဘူးလားကို့မှာဘာမှမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်သူလောသူလောတွေးတောပြီးတော့တန်တရားရဲ့နှိမ့်ဆက်မှုကိုအလိုလဲခံနေရအဲ့ဒီအနေအထားမျိုးကိုဝိဇိကိစ္စအဲ့ဒီဝိဇိကိစ္စလည်းသူဝင်လာပြီဆိုရင်စိတ်ဟာအမှန်တရားကိုမသိရတော့ဥပမာကိုရီကိုကြည့်မဲ့ရေခွက်ကမှောင်ရည်သေးကိုခြားထားတယ်။အနေတွေကလည်းထားနေတယ်။ဘလို့လုတ်ပြီးတော့မှမျက်နှာရည်ကိုမမြင်ရဘူး။အဲ့လိုဥမာပေးတယ်မြတ်စွာဘုရား။ဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့និဝရဏတရား၅ပါးကမိစ္ဆန္ဒဆိုတဲ့လောဘ၊ကြာပါဒဆိုတဲ့ဒေါသ၊ထိနာမိတ်တ၊ဩဒိသကုကုသ၊ဝိစီကိစ္စဒီတရား၅မျိုးသည်စိတ်ရဲ့အမှန်တရားကိုသိမြင်ရေးကိစ္စမှာအလွန်တရာပိတ်ပင်ကာကွယ်တားဆီးနိုင်တဲ့အတွက်ကြောင့်និဝရဏလို့ခေါ်တယ်တဲ့ဟုတ်လားအေးအဲ့ဒီនិဝရဏကိုပဲခုပါပြောနေတော့မြတ်စွာဘုရားကအာကုသို့အာကုသို့လို့မှန်မှန်ကန်ကန်ပြောခြင်းရဲ့အဲ့ဒီនិဝရဏတရား၅ပါးကိုပြောလိုက်ပါတဲ့အာကုသို့ကင်းဖို့လွယ်လားဗျာနော်တတိမရှိဘူးဆိုတော့အာကုသို့ကင်းဖို့ကတော်တော်မလွယ်ဘူးဟ ဟုတ်တယ်မဟုတ်လားအတချို့ကပြောရတာလေအထူးသဖြင့်တက္ကမကြီးတွေဆိုပြောတယ်တို့ဘာအကုသိုလ်မှမရှိဘူးဟုတ်လားတို့ဘာမကောင်းမှုမှမလုပ်ဘူးမစိတ်ထဲမှာအကုသိုလ်ဖြစ်နေတာကိုမတွေးမိဘူးပေါ့နော်ဒါကြောင့်ကြည်ကြည်ပြန့်ပြန့်အကုသိုလ်နဲ့ပတ်သက်ပြီးတော့နားလည်ဖို့အတွက်ဒီလိုဒေသနာမျိုးလေးတွေကိုမှတ်သားထားဖို့မလွယ်ဘူးလားမလိုဘူးလားလိုတယ်နော်ဒါကအကုသိုလ်ရဲ့နေပေကျက်ပြတ်ပုံလေးပြောပြတယ်နောက်ကုသိုလ်နဲ့ပတ်သက်ပြီးတော့ပုံမိုးသဘောပေါက်နားလည်မှုရှိနေဖို့အတွက်တတိပဋ္ဌာန်ဆိုတဲ့စကားလုံးကိုနားလည်ဖို့မလိုဘူးလားလိုပါတယ်ခင်ဗျာအဲ့ဒါကသောတပိုင်းကပြောခဲ့တယ်နော်တတိဆိုတဲ့စကားလုံးရဲ့ပဋ္ဌာနာဆိုတဲ့စကားလုံးရဲ့စကားလုံးနှလုံးပေါင်းထားနောက်ဆုံးနှံငယ်လေးကိုအသက်ကလေးထဲလိုက်တော့တတိပဋ္ဌာန်တတိကခန္ဓာမှာဖြစ်နေတာကိုလောလောဆယ်ဖြစ်နေတာကိုအောင့်မေ့အမှန်ရတဲ့သဘောပဋ္ဌာနာကခိုင်မြဲစွာတီးနေအောင်ကြိုးစားတဲ့သဘောတတိကလေးမိမိခန္ဓာမှာဖြစ်နေတဲ့သဘောဝတရားတွေအပေါ်မှာခိုင်မြဲစွာတီးနေအောင်ကြိုးစားအထုတ်တဲ့အလုပ်ကိုတတိပဋ္ဌာန်အဲ့ဒီတတိပဋ္ဌာန်ကဘယ်နှပါးရှိတယ်လို့ကြားဖို့တော့မြ၄ပါးမိမိရဲ့ရုပ်ကာယတွေရဲ့အပေါ်မှာသတိထားပြီးနေမယ်ဆိုရင်ဒါကာယ ानु ပသနာသတိပဋ္ဌာန်။ချမ်းသာခြင်းဆင်းရဲခြင်းအစရှိတဲ့ဝေဒနာတွေရဲ့အပေါ်မှာသတိထားပြီးတော့နေနိုင်မယ်ဆိုရင်တော့ဝေဒနာ ानु ပသနာသတိပဋ္ဌာန်။စိတ်တွေရဲ့အပေါ်မှာသတိထားပြီးနေမယ်ဆိုရင်တော့စိတ်ဓာ ानु ပသနာသတိပဋ္ဌာန်။ဓမ္မတဘာဝအသေးစိတ်လေးတွေရဲ့အပေါ်မှာသတိထားပြီးနေမယ်ဆိုရင်တော့ဓမ္မ ानु ပသနာသတိပဋ္ဌာန်။သတိပဋ္ဌာန်တရား၄ပါးတတိထားတဲ့အရာဌာန၄မျိုးကွဲပြားသွားလို့တတိပဋ္ဌာန်တရားက၄ပါးဖြစ်သွားတာဒါကိုအတူချုပ်ပြီးတော့ပြောမယ်ဆိုရင်တော့ကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေရဲ့ပုံမှာတတိထားတဲ့လုပ်ငန်းသည်တတိပဋ္ဌာန်အလုပ်ရုပ်ကာယပုံမှာထားရင်ကာယ ानु ပသနာတတိပဋ္ဌာန်ဝေဒနာရဲ့ပုံမှာထားရင်ဝေဒနာ ानु ပသနာတတိပဋ္ဌာန်စိတ်ရဲ့ပုံမှာထားရင်စိတ်ဓာ ानु ပသနာတတိပဋ္ဌာန်ဓမ္မရဲ့ပုံမှာထားမယ်ဆိုရင်ဓမ္မ ानु ပသနာတတိပဋ္ဌာန်နားလေဖို့ခက်ခဲတာကတော့အဲ့ဒီဓမ္မ ानु ပသနာသတိပဋ္ဌာန်။သူကရှေ့ကသတိပဋ္ဌာန်တွေကိုကျွမ်းကျင်လိမ္မာပြီးတဲ့နောက်မှာတဖြည်းဖြည်းနဲ့အသေးစိတ်သတိတွေကောင်းလာတဲ့သဘောလို့အကျဉ်းပြန်ပြောလို့ရပါတယ်။အဲ့တော့မြတ်စွာဘုရားကကုတုကုတုလို့မှန်မှန်ကန်ကန်ပြောကျင်နေဆိုရင်အဲ့ဒီသတိပဋ္ဌာန်တရား၄ပါးကိုပြောလိုက်ပါတဲ့။ဆိုလိုတာကကိုယ်ခန္ဓာမှာဖြစ်နေတဲ့သဘောဝတရားရဲ့ပုံမှာသတိထားပြီးတော့နေတဲ့အခိုက်အတန့်မှာအလွန်တန်ရှင်းစင်ကြယ်တဲ့ကုသိုလ်ကောင်းမှုကြီးကိုဖြစ်နေတာဒါပြောတာဟုတ်လားဝေကုံကြီးကြလည်းတရားမှာကုံစရာမလိုဘူးဘုရားမှလည်းအကူကြီးတောင်းစရာမလိုကိုဒါတွေလုံနေပါတယ်လို့ဘုရားမှလည်းသိစရာမလိုတိတ်တိတ်ဆိတ်ဆိတ်တီတီငိမ့်ငိမ့်နဲ့အလွန်မြင့်မြတ်စင်ကြယ်တဲ့ကောင်းမှုတူကိုအထုတ်နေရမရောက်ဘူးလားရောက်တယ်ဒါကြောင့်ကောင်းမှုဆောင်ဆိုတာနဲ့ပတ်သက်ပြီးတော့တကယ်ကောင်းမှုကိုစင်စင်ကြယ်ကြယ်ဆောင်ခြင်းနဲ့ဆိုရင်တော့သတိပဋ္ဌာန်တရားမပါလို့မရဟုတ်လားဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့ကောင်းမှုကိုဆောင်ဖို့ဘာကြောင့်မြတ်စွာဘုရားတိုက်တွန်းခဲ့တာလဲချမ်းသာစေခြင်းလို့မကောင်းမှုကိုရှောင်ဖို့ဘာကြောင့်မြတ်စွာဘုရားတားမြစ်ခဲ့တာလဲဆင်းရဲမှာရှုလို့မကောင်းမှုရဲ့နေပဲကောင်းမှုရဲ့နေပဲကျေပြတ်ပုံကိုလည်းဒါဥရှင်တို့အရေးအမြတ်ကလေးပြောပါတယ်ဟုတ်ရလားဒီဒါကဘာကိုပြောနေတာတော့မြတ်ဗုဒ္ဓဤအဆုံးအမဆိုတဲ့ခေါင်းစဉ်အောက်မှာပြောနေတာတတိအစွမ်းဆိုတဲ့ခေါင်းစဉ်အောက်မှာစကားမလာသေးဘူးမြတ်ဗုဒ္ဓကြီးအဆုံးမဆိုတာကိုမကုံသေးဘူးနောက်ထပ်တစ်ပါးကျန်သေးတယ်ဗာကျန်သေးတော့ဖြူအောင်စိတ်ကိုထားကိုယ်ကမကောင်းမှုရှောင်ကောင်းမှုဆောင်ဒါပဲရှိသေးတယ်ဖြူအောင်စိတ်ကိုထားတန်စိတ်တံပရိယောဒပနမိမိရဲ့စိတ်ကိုဖြူရှင်အောင်တန်ရှင်းအောင်အပြစ်ကင်းအောင်ကြိုးစားရမယ်ဒီဒေသနာအရဥစဉ်တို့ပေးတဲ့ပေါင်းသူတို့ကောင်းတို့အဆုံးမ၃ချက်ထဲမှာအစအတ္တအမြင့်မားဆုံးအဆုံးမပဲလို့မသိနိုင်ဘူးလားသိနိုင်တယ်ဖြူအောင်စိတ်ကိုထားဘာဖြစ်လို့စိတ်ကိုဖြူအောင်ထားလို့မြတ်စွာဘုရားအဆူဆူဆုံးမတာလဲ gain ဆက်စဉ်းစားကြည့်ကြအောင်ဆိုနော်ဘာဖြစ်လို့စိတ်ကိုဖြူအောင်ထားခိုင်းတာလဲမဖြူသေးလို့ပေါ့လို့လွယ်လွယ်ဖြေမယ်ဆိုရင်လည်းဖြေလို့ရတယ်ဖြေလို့ရကောင်းတယ်တကယ်လည်းဟုတ်တယ်လေတရားဓမ္မတို့ဦးဇင်းတို့ရဲ့စိတ်ကဖြူရတယ်လို့သိမရှိဘူးမဖြူသေးလို့မို့ဖြူအောင်လုပ်ခိုင်းတာပေါ့ဖြူပြီးသားဆိုရင်ဖြူအောင်ထားလို့ပြောနေကြအကြောင်းမရှိနောက်ဆိုရင်စိတ်ရဲ့သဘာဝလေးကိုတော့နည်းနည်းတော့ပြောမှဖြစ်မယ်။စိတ်ဆိုတာတဲ့ဥရှင်တို့အင်္ဂုတ္တပါဠိတော်ဧကနိပတ်ထဲမှာမြတ်စွာဘုရားဟောထားတာလေးတစ်ခုရှိတယ်။ပါဝတ္တရမိဒံဘိခဝေစိတ်တံအာကန္တုကေဟိဥပကိလေတေဟိဥပကိလေဌံ။အိဗေကဘာပြောတော့များ။ယဟန်တို့တဲ့စိတ်ရဲ့ပင်ကိုသဘောဟာအလွန်တရာမှဖြူရှင်တောက်ပတယ်တဲ့။ပါဝတ္တရဖြူရှင်တောက်ပနေတယ်စိတ်ကလေးက။အာဩစရာပါပဲ။ဒါပေမဲ့လို့တဲ့အာကန္တုကိဟိဥပကိလေတေဟိဥပကိလေဌာ ရာဂဒေါသ మో ဟအစရှိတဲ့ကိလေသာဧည့်သည်တို့ကြောင့်ဒီစိတ်ကလေးဟာညှဉ်းနှွမ်းသွားရတယ်။ဟုတ်လားစိတ်ကလေးကပင်ကိုယ်ကဖြူစင်ပါလေတဲ့။ဧည့်သည်တပွဲဖြစ်သောရာဂဒေါသ మో ဟကိလေသာတို့ကြောင့်ဒီစိတ်ကလေးဟာညှဉ်းနှွမ်းသွားတယ်တဲ့။အဲ့တော့ဧည့်သည်ဆိုတဲ့အတုံးနှုံးနဲ့မြတ်စွာဘုရားဟောတယ်။စိတ်ကိုအယောင်ဆိုးတဲ့ညစ်ပေစေတဲ့ကိလေသာကိုဧည့်သည်ဆိုတဲ့အတုံးနှုံးနဲ့ဟောတယ်။အာကန္တုဧည့်သည်ဆိုတော့ကြောင်တိုက်ဆိုင်ရင်ရောက်လာမယ်ပြီးရင်ပြန်လည်ထွက်ခွာသွားမယ်အမြဲဘူးပေါ့နော်ဒါမဲ့ခက်တာကဦးဇင်ကစဉ်းစားကြည့်မိတယ်အဲ့ဒီဧည့်တွေကဒကာမတို့ဦးဇင်တို့တာမန်ပုဂ္ဂိုလ်တွေရဲ့တန်တန်ကိုခဏခဏလာလာနေတာကခက်တယ်အဲ့ဒီဧည့်တွေကအလားအလွန်စိတ်တယ်ပေါ့နော်လာမိရင်လည်းတော်တော်နဲ့မပြန်ဘူးဆိုတဲ့ဧည့်တွေပေါ့ဟုတ်လားဒါလေးတော့မှန်မှန်ကန်ကန်နားလည်ဖို့လိုတယ်နော်ဧည့်တွေတော့ဧည့်တွေပဲသို့သောအလွန်အလားစိတ်သောဧည့်တွေလာမင်းရင်လည်းတော်တော်နဲ့မပြန်တော့ဧည့်တယ်စဉ်းစားကြည့်လေမျက်လုံးနှလုံးပွင့်နေတယ်နားနှစ်ပေါက်ပွင့်နေတယ်အာယုန်တွေကတော့ဝင်နေမှာပဲတွေ့နေမှာပဲမြင်လိုက်တိုင်းကြားလိုက်တိုင်းနားရှုလိုက်တိုင်းစားသောက်လိုက်တိုင်းတွေ့ထိလိုက်တိုင်းတွေ့ချင်မိတိုင်းသဘောကျတယ်ဆိုတော့ຢာကဧည့်တယ်လောဘဧည့်တယ်ကအလေလာတယ်ပေါ့သဘောမကျဘူးဆိုတော့ဒေါသဧည့်တယ်ကအလေရောက်လာတယ်သူတို့ဖြင့်အဲ့ဒီဒေါသဧည့်တယ်ကလာမင်းရင်မပြန်တောင်စင်ရှင်မြတ်လျှောက်တွေးပြီးတော့ဒေါသတွေကဖြစ်ပြီးရင်ဖြစ်တယ်။တော်တော်ကြီးပူးလောင်လာပြီဆိုမှဟာငါအကုသိုလ်တော်တော်များနေပါလားလို့စဉ်းစားမိ။ဟုတ်ရဲ့လား။တချို့ဆိုလို့ရင်စိတ်ထဲအကုသိုလ်ဖြစ်အောင်လောင်းနေမတည်သေးဘူး။ဆူဆူဝါးဝါးတွေပြောလာပြီဆူဆူဝါးဝါးတွေလှုပ်လာပြီဆိုတော့မှတည်ထားမိရော။တပြောရင်တာကဘာလဲဆိုတော့ကိလေသာတရားတွေဧည့်သည်လို့ဆူညာတော်လည်းပဲအလားစိတ်တော်အနေကြတော်ဧည့်သည်အဲ့ဒါစိတ်ကိုဖြူအောင်ထားရမယ်ဆိုတာဒီကိလေသာဧည့်သည်ကိုအလားကျဲအောင်လုပ်ရမယ်ပေါ့ဆိုလိုတာလာမိရင်လည်းပဲမြန်မြန်ပြန်အောင်နှင်နိုင်ရမယ်ပေါ့အဲ့ဒါစိတ်ကိုဖြူအောင်ထားဆိုတာဒီအဓိပ္ပာယ်သူခဏခဏလာနေရင်တော့စိတ်ကဖြူမှာမဟုတ်ဘူးစိတ်ရဲ့ပင်ကိုယ်သဘောကအာယုံကိုတိတက်တဲ့သဘောလေးပဲမိဓမာစကားပြောရရင်စိတ်ဆိုတာအာယုံကိုတိတက်တဲ့သဘောလေးဒီစိတ်နဲ့ရှင်တွဲပြီးတော့စိတ်နဲ့အတူတကွဖြစ်ပြီးတော့စိတ်နဲ့အတူတကွချုပ်သွားတယ်ဆိုတဲ့တရားရှိသေးတယ်ပါလေစေတသိက်ဒီရနော်စေစေတသိက်ယုတ်နိဗ္ဗာန်ပရမထတရား၄ပါးအစေတသိက်ဆိုတာကြတော့သူကကောင်းတဲ့စေတသိက်ရှိတယ်မကောင်းတဲ့စေတသိက်ရှိကောင်းတဲ့စေတသိက်တွေရဲ့ခြေလေတာကိုခံရတယ်အတူရှင်တွဲပြီးတော့ဖြစ်တယ်ဆိုရင်အဲ့ဒီစိတ်ကစိတ်ကောင်းလို့ဆိုရတယ်မကောင်းတဲ့စေတသိက်တွေနဲ့ရှင်တွဲပြီးတော့မကောင်းတဲ့စေတသိက်တွေရဲ့ခြေလေတာကိုခံရရင်အဲ့ဒီစိတ်ကစေယုံမာလို့ခေါ်ရတယ်အဲ့တော့မကောင်းတဲ့စေတသိက်တွေထဲမှာလောဘဒေါသမောဟကခေါင်းဆောင်ပဲပေါ့ကောင်းတဲ့စေတသိက်တွေထဲမှာတော့အလောဘအဒေါသအမောဟကကောင်းဆောင်မှာအလိုဘဆိုတာဘာလဲဗျဆွန့်လွတ်လိုတဲ့သဘောမညှိကပ်တဲ့မတွေ့တာတဲ့နော်လောဘနဲ့ဆန့်ကျင်ဘက်အဒေါသဆိုတာဘာလဲဗျမေတ္တာသဘောတတ္တဝါတွေရဲ့ကောင်းကျိုးချမ်းသာကိုလိုလားလားအဒေါသအမောဟဆိုတာဘာတော့တဘာဝတရားတွေရဲ့လက္ခဏာတွေကိုသိတာယုံနံတို့ရဲ့အကြောင်းကိုသိတာခန္ဓာရဲ့အကြောင်းကိုသိတာနော်နည်းနည်းတဲ့တဘာဝတွေကိုအကြောင်းအကျိုးအကောင်းဆုံးမှန်မှန်ကန်ကန်သိတာဒါဘာလဲပညာအဲ့တော့ပြောနေတာကစိတ်ရဲ့ပင်ကိုသဘောတည်ဖြူရှင်တောက်ပါတယ်သို့တော့ကိလေသာဧည့်တယ်တို့ကြောင့်ဒီစိတ်ကလေးညှဉ်းနှွမ်းရတယ်စိတ်ကိုဖြူအောင်လုပ်ရမယ်ဆိုတာအဲ့ဒီကိလေသာဧည့်တယ်အလားကျဲအောင်လာမင်းရင်လည်းမြန်မြန်ပြန်အောင်ကြိုးစားရမယ်ဆိုတဲ့အဓိပ္ပာယ်ဒါကဦးဇင်းတို့စိတ်ကိုဘာလို့ဖြူအောင်ကြိုးစားခိုင်းတာလဲဆိုရင်မဖြူသေးလို့ပါဆိုတဲ့အဖြေနဲ့ပတ်သက်ပြီးတော့ပြောလိုက်တာနည်းနည်းလေးပို့ပြီးတော့စဉ်စဉ်စားစားလေးပြောမယ်ဆိုရင်လည်းပြောเสียရရှိသေးတယ်စိတ်ကိုဘာလို့ဖြူအောင်ကြိုးစားခိုင်းတာလဲစိတ်ဆိုတာကကိလေသာအညစ်အကြေးကင်းလို့ဖြူရှင်းလာလေလေအယီအသွေးမြင်မာလာလေလေဟုတ်လားစိတ်မှာရာဂဒေါသမောဟအညစ်အကြေးတွေကပ်နေတာများလေလေစိတ်ရဲ့အယီအသွေးကညံ့လေလေသိနိုင်မြင်နိုင်စွာအလွန်အားနည်းတယ်ဟုတ်ဒီအညစ်အကြေးကိုပြောင်းရှင်းအောင်လုပ်နိုင်လေလေသိနိုင်မြင်နိုင်စွာအားကြီးလေလေသောတော်တုံးကစေစီတေယုတ်နိဗ္ဗာန်ဆိုတော့ပထမထတရား၄ပါးပြောတယ်နော်နိဗ္ဗာန်ဆိုတဲ့တရားလေးနည်းနည်းစဉ်းစားကြည့်ပါတကယ်ရှိတယ်လို့မြတ်စွာဘုရားဟောခဲ့တာပထမထတရားနေနဲ့ရှိပါလေကနေတရားမတော်ဦးဇင်းတို့ဒီကနေ့အချိန်ထိမမြင်အောင်မသိအောင်တန်တိကေနဝိဇ္ဇာနန္တိမဂ္ဂဓမ္မတာအာကောဝိတောတဲ့နိဗ္ဗာန်ဆိုတဲ့တရားနီးနီးလေးမှရှိတယ်တဲ့တန်တိကေနီးတယ်လို့တောင်ပြောတာဒါပေမဲ့မဂ္ဂဓမ္မသာအဂောဝိတော်သူတော်ကောင်းတရားမှာလိမ္မာကျွမ်းကျင်မှုမရှိတဲ့အတွက်ကြောင့်တန်တိကေနဝိဇ္ဇာနန္တိနီးပါလေနဲ့မြောင်ဟုတ်လားအ တော့ပြောနေတာကဒီစိတ်ကလေးမှာညှဉ်းနှံမှုများနေရင်တကယ်ရှိပါတယ်ဆိုတဲ့နိဗ္ဗာန်ကိုမသိရဘူးသူတို့ဖုံးထားလို့မသိရဘူးဟုတ်လားအဲ့တော့ကိုကပါလျရသောအောင်စင်ကြယ်အောင်သူ့အရှင်းနဲ့စုကြိုးစားနိုင်မယ်ဆိုလို့ရှိရင်ဒီစိတ်ကနိဗ္ဗာန်ချမ်းသာကိုမြင်နိုင်သည့်အထိအည်အသွေးမြင်မလာဒါကြောင့်စိတ်ကိုဖြူအောင်ဘာကြောင့်ထားခိုင်းတာလဲလို့မေးရင်အည်အသွေးမြင်မလာအောင်လို့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သည့်အထိစိတ်ရဲ့အည်အသွေးတွေကိုမြင့်တင်နိုင်ဖို့ဒါကြောင့်စိတ်ကိုဖြူအောင်ထားလို့ပြောတာ။ဒါနဲ့ဥစဉ်ရဲ့စိတ်ကိုဖြူစေအောင်ဘလို့ထားရမှာတော့နိလန်းကဘယ်ဟာကိုအသုံးပြုရမှာတော့သောသောကတတိပဋ္ဌာန်တရားကိုပဲပြန်ညွှန်းရမယ်။တတိပဋ္ဌာန်ဒေသနာမှာမြတ်စွာဘုရားစစချင်းဟောထားတဲ့ဒါတိုက်ကြီးပဲ။ဧကာယနောယံဘိက္ခဝေမေဃောတတ္တနံဝိတုဒ္ဓိယ။ယဟန်တို့တဲ့တတိပဋ္ဌာန်တရား၄ပါးဆိုတဲ့လမ်းဟာတတ္တဝါတွေရဲ့စိတ်တက်ဖြူရှင်းတန်ရှင်းဖို့အတွက်ရှောက်လန်းရရမယ်တချောင်းဒီတော်လမ်းမှာတဲ့။အဥရှင်တို့တချောင်းဒီတော်လမ်းဆိုပြီးတော့သတိပဋ္ဌာန်ရဲ့ဂုံကျေးဇူးတွေကိုများစွာပြောဖို့ပါတယ်တချို့လည်းပဲနားဖို့မှာပါဟုတ်လား။ဒီသတိပဋ္ဌာန်တရားကိုပွားများခြင်းဟာစိတ်တက်ကိုဖြူရှင်းတန်ရှင်းအောင်ရှော့ဖွင့်နေတာရှင်းကျော်နေတာ။ဒါကြောင့်မိမိခန္ဓာမှာဘာပဲဖြစ်ဖြစ်ကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်နှချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်ပေါ့နော်။ဖြစ်တာတွေကတော့အကြောင်းတရားပေါ်မှာမူတည်ပြီးတော့ဖြစ်မှာပါပဲတားလို့မရအောင်ဟုတ်လားအကြောင်းတရားမရှိဘူးဆိုရင်လည်းဘလို့ဖြစ်ခြင်းဖြစ်ခြင်းဖြစ်မှာမဟုတ်ဘူးတော့ဖြစ်လာတဲ့တရားတွေကိုကိုကဘာလုပ်ရမှာလဲသတိထားရမယ်သတိထားမှသာလေသူတို့ရဲ့သဘောလက္ခဏာတွေကိုအမှန်ကန်သိမယ်ယုံနိုင်ရဲ့သဘောလက္ခဏာကဘလို့ရှိတာလဲလက္ခဏာဆိုတာအနေစာဒုက္ခအနတ္တသင်္ခတလက္ခဏာယုံနိုင်တို့ရဲ့လက္ခဏာဒီ၃ပါးရှိလက္ခဏာဆိုတာတိချောင်းအမှတ်အသားလို့အဓိပ္ပာယ်ရအလက်ပေါ်မှာထင်းနေတဲ့အရေးချောင်းလေးမျိုးလက္ခဏာလို့ပြောတာမဟုတ်ဘူး။နော်လက္ခဏာဆိုတာမျက်နှာကြည့်ရင်လည်းမျက်နှာမှာမျက်နှာရဲ့လက္ခဏာရှိတယ်။နော်တကူလုံးမှာသူ့ဟာနဲ့သူရှိတယ်။ဒါကိုအင်္ဂဝိဇ္ဇာပိုင်းဆိုင်ရာဘာနားလည်တဲ့လူတွေဆိုရင်တော့ပိုသိမယ်ပေါ့။အမျက်စွာဖရာဖရာဖြစ်မဲ့ပုဂ္ဂိုလ်ကျတော့လက္ခဏာတော်ကြီးဘယ်လောက်ပါလာတယ်လို့ကြားဖို့တော့32ပါးပါလာတယ်ဒါဖရာဖြစ်မဲ့လက္ခဏာ။မြင်တာနဲ့သိတယ်ပေါ့ပညာရှင်ကဟုတ်လားအဲ့လိုပဲလူတယောက်မှလည်းပဲသူတော်ကောင်းလက္ခဏာသူယုံမှလက္ခဏာရုပ်ပိုင်းဆိုင်ရာမှာထိုက်တဲ့လောက်သူ့ဟာသူပေါ်လွင်ထင်ရှားနေတာလေးတွေရှိတဲ့တည်းသို့တော်ဒါလေးတွေကတိတိကျကျတိဖို့ဆိုတာတော့မလွယ်ဘူးလို့ဥစဉ်ထင်ပါတယ်အဲ့တော့ပြောချင်တာကဘာလို့ဆိုတော့ယုံနံမှလည်းပဲလက္ခဏာရှိတယ်အဲ့ဒီလက္ခဏာကဘာလဲအနေစာဒုက္ခအနတ္တယုံနံမှန်ရင်ဘယ်ယုံနံမှမတည်မြဲကြဘူးဟုတ်လားမတည်မြဲတဲ့အတွက်ကြောင့်ဘာဖြစ်လို့မှအကောင်းမဟုတ်ဘူးဒုတိယလက္ခဏာအဲ့လိုမတည်မြဲတာကိုလည်းတည်မြဲအောင်ဘယ်သူမှမလုပ်နိုင်ဒီတိုင်းပဲကြည်နေရတယ်မကောင်းတာကိုလည်းအကောင်းဖြစ်အောင်လုပ်လို့မရဘူးဖြစ်เสียရှိရင်ဖြစ်လာတယ်ပြီးတော့လည်းပြီးသွားရောဖြစ်เสียရှိရင်ဖြစ်လာတယ်ပြီးတော့လည်းပြီးသွားဒီလိုသွားနေတာဒါကြောင့်ဘယ်သူမှအဆိုးမရဘူးမပိုင်ဘူးမနိုင်ဘူးသူတို့ကသူ့သဘောသူဆောင်ပြီးတော့သူ့အကြောင်းနဲ့သူဖြစ်ပေါ်ပြောင်းလဲနေကြတဲ့သဘာဝတရားတွေအဲ့ဒါပါလေအနတ္တအနေစာဒုက္ခအနတ္တယုံနံတို့ရဲ့လက္ခဏာကိုသိဖို့အတွက်ဒီယုံနံနေကိုမလိုရတော့သတိထားရတယ်အဲ့လိုသတိထားတဲ့လုပ်ငန်းကိုသတိပဋ္ဌာန်လုပ်ငန်းဟုတ်ရလားဗျာဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့အဲ့လိုမိမိခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုသတိထားတဲ့လုပ်ငန်းစဉ်ကိုလုံးကင်နေခြင်းဒီပင်နဲ့လိကျင့်နေခြင်းဒီပင်နဲ့ကိုယ့်ရဲ့စိတ်ကိုဖြူရှင်းသန့်ရှင်းအောင်ကြိုးစားအားဒါလက်တွေ့လေးလည်းနားလည်ဖို့တော့လိုတာပေါ့မိမိခန္ဓာမှာဖြစ်နေတဲ့သဘာဝတရားကိုသတိထားနေတဲ့အခိုက်အတန့်မှာစိတ်ထဲမှာရာဂဒေါသမောဟအငြိအကြေးဘာမှမတင်ဘူးဆိုတာကိုမသိနိုင်ဘူးလားသိနိုင်တယ်နော်ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့စိတ်ကိုဘာကြောင့်ဖြူအောင်ထားခိုင်းတာလဲအဖြူသေးလို့ဆိုတဲ့အဖြေကတစ်မျိုးဖြူရှင်တန်ရှင်းမှစိတ်ရဲ့အည်အသွေးမြင့်မားလာမှဖြစ်တဲ့အတွက်ကြောင့်စိတ်ရဲ့အည်အသွေးတွေမြင့်မားလာအောင်စိတ်ကိုဖြူရှင်းအောင်ကြိုးစားခိုင်းပါတယ်လို့ဖြေတဲ့အဖြေကတစ်မျိုးသူတို့နှစ်မျိုးလေးပြောလိုက်ရတယ်ပေါ့ဟုတ်လားเออဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့မကောင်းမှုရှောင်ကောင်းမှုရှောင်ဖြူအောင်စိတ်ကိုထားဒီအဆုံးမသုံးချက်တည်းအလွန်တရာကျင့်ဝတ်နဲ့နေသောမြတ်စွာဘုရားရဲ့အဆုံးမဒေသနာအားလုံးတို့ရဲ့အနှစ်ချုပ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်အစူစူသောဘုရားရှင်ကိုရောမြတ်ကြီးတို့ရဲ့အဆုံးမလို့ကောမပြောဘူးလားပြောတယ်ဓာတ်ထက်ကောင်းမွန်သောဓာတ်ထက်ပြည့်စုံသောတရားဆိုတာတကယ်တမ်းကမရှိဟုတ်ရဲ့လားဒါကတော့ဦးဇင်းတို့မြတ်ဗုဒ္ဓကြီးအဆုံးအမဆိုတဲ့ခေါင်းစဉ်အောက်မှာဆက်ဆက်ပြီးတော့ပြောလိုက်တဲ့တရားစကားပေါ့နော်နောက်တစ်ပါးကျမ်းနေတော့မြတ်တတိအစွမ်းဟုတ်လားတရားခေါင်းစဉ်ပေးထားတာက မြတ်ဗုဒ္ဓဤအစွမ်းမနဲ့တတိဤအစွမ်းလို့ပေးထားတာเนาะအဲ့တော့တတိရဲ့အစွမ်းကိုဆက်ပြီးတော့မှတ်သားကြည့်ကြတတိဆိုတာကအပမာဒဆိုတဲ့နာမည်နဲ့သူတော်ကောင်းတရားတွေထဲမှာအမြင့်မြတ်ဆုံးအထွတ်အထိပ်အကြဆုံးတရားပဲဟုတ်တယ်မဟုတ်လားအပမာဒဆိုတဲ့နာမည်နဲ့အလွန်တရာကြီးမားတဲ့ဂုဏ်တွေနဲ့မြတ်စွာဘုရားဂုဏ်ပြုပြီးတော့ဟောထားတာတွေမရှိဘူးလားရှိရနော်အပမာဒဆိုကုန်းတော်ဝါဒီရဲ့ခြေရာတွေထဲမှာရှင်ခြေရာကိုအကြီးဆုံးလို့ဆိုရတယ်တဲ့ဘယ်ကုန်းတော်ဝါရဲ့ခြေရာမျိုးကိုမဆိုရှင်ခြေရာတဲကိုထည့်ကြည့်လိုက်ရင်အကျုံးဝင်သွားသူတို့ကသေးတာဟုတ်ဟုတ်လားသင်္ချေရာတိအကြီးကျယ်ဆုံးအဲ့ဒါလိုပဲသူတော်ကောင်းတရားတွေထဲမှာအပမာဒဆိုတဲ့တတိတရားတိအကြီးကျယ်ဆုံးဘယ်သူတော်ကောင်းတရားပဲဖြစ်ဖြစ်အပမာဒတဲကိုထည့်လိုက်ရင်အကျုံးဝင်သွားတယ်ဒါကြောင့်လည်းပဲဦးဇင်းတို့တရားဒေသနာတွေထဲမှာရေကေစီကုတလာဓမ္မသဗ္ဗေတိအပမာဒမူလကံအလုံးစုံသောကောင်းမြတ်မှုတွေဟာအပမာဒဆိုတဲ့တတိတရားကိုအကြောင်းခံပြီးမှဖြစ်ရတာလေအပမာဒဆိုတဲ့တတိမရှိရင်သီလလည်းမရှိနိုင်ဘူးတမာတိလည်းမရှိနိုင်ဘူးပညာလည်းမရှိနိုင်သီလတမာတိပညာမှမရှိဘူးဆိုရင်သူတော်ကောင်းတရားဘာမှမရှိတော့ဘူးလို့ဆိုရမရဘူးလားဟုတ်တယ်တတိအရေးမကြီးဘူးလားကြီးရနော်တတိရဲ့ဂုံရည်တတိရဲ့စွမ်းရည်အစွမ်းတတိတွေကအလွန်တရာမှကြီးကျယ်များပြားတဲ့အတွက်ကြောင့်ကိုအောင်ပြောဖို့ဆိုတာမှဖြစ်နိုင်ဘူးလို့ပဲဆိုရမယ်အလွန်များပြားတဲ့တတိရဲ့စွမ်းရည်တွေကဒီကနေ့၃ချက်ပြောမယ်နော်တတိယဆွမ်းရည်တတိ၃ချက်မြတ်ဗုဒ္ဓရဲ့အဆုံးအမကတော့ဘယ်နှချက်ပြောတာ၃ချက်တတိယဆွမ်းရည်တတိ၃ချက်ဒီမြတ်ဗုဒ္ဓရဲ့အဆုံးအမဩဝါဒအနှစ်ချုပ်၃ချက်နဲ့ဆက်ဆက်ပြီးတော့ပြောမှာဖြစ်တဲ့အတွက်ကြောင့်ပေးတဲ့တို့ပို့ပြီးတော့မှတ်သားရတာလွယ်ကူမယ်ဟုတ်လားသောသောကမြတ်စွာဘုရားရဲ့အဆုံးအမအနှစ်ချုပ်၃ချက်ကမကောင်းမှုရှောင်ကောင်းမှုရှောင်ဖြူအောင်ရှိကိုထားမကောင်းမှုရှောင်ဖို့ဘာကြောင့်တိုက်တွန်းတာလဲရှင်ရဲ့မှာဆိုလို့ကောင်းမှုဆောင်ဖို့ဘာကြောင့်တိုက်တွန်းတာလဲချမ်းသာစေခြင်းလို့စိတ်ကိုဖြူစင်အောင်ဘာကြောင့်ကြိုးစားခိုင်းတာလဲစိတ်အည်သွေးမြင့်မားလာဖို့အဲ့လိုပေးတဲ့တို့နားယူလိုက်ရတဲ့အခါမှာစိတ်ထဲမှာကိုတိုင်းတာလေးနဲ့ကိုတော့ဩမကောင်းမှုတော့ငါဆောင်ဖို့ဆောင်မှဖြစ်မယ်ဆောင်ဖို့ငါကြိုးစားမယ်ကောင်းမှုကိုတော့ငါဆောင်မှဖြစ်မယ်နော်စိတ်ကိုတော့ဖြူအောင်တတ်နိုင်တယ်များငါကြိုးစားမယ်ဆိုတဲ့စိတ်ကူးလေးတွေလူတိုင်းမှာဖြစ်မယ်လို့ဦးဇင်းထင်ပါတယ်အောင်သောစိတ်ရဲ့ဒုက္ခကိုလူတိုင်းကြောက်ကြတာပဲလေချမ်းသာဒုက္ခကိုလူတိုင်းလိုချင်ကြတာပဲစိတ်ရဲ့အယီအသွေးကိုလူတိုင်းမြင်မားချင်ကြတာပဲအဲ့ဒါလိုမျိုးမကောင်းမှုကိုရှောင်ကျင်လူစိတ်ကောင်းမှုကိုဆောင်ထားလူစိတ်စိတ်ကိုဖြူအောင်ကြိုးစားလူစိတ်ရှိတယ်ဆိုရင်မဖြစ်မနေအာကိုအာရာပြုတ်ရမယ်တရားကတော့တတိပဲဒါတတိရဲ့စွမ်းရည်တတိသုံးပါးကိုပိဋကပေါင်းသူတော်တို့ထိုက်တဲ့လောက်တော့ရိပ်မိသွားမယ်လို့ဦးဇင်းထင်နံပါတ်1တတိယဆွမ်းရည်တတိပါလဲဆိုရင်တတိထားနေခြင်းအဖြစ်မကောင်းမှုကိုရှောင်ပြီးသားဖြစ်တယ်တတိဆိုတဲ့အပမာဒတရားသည်မိမိတန်တန်ကိုမကောင်းမှုတွေဝင်ရောက်နှိပ်စက်ဖို့အခွင့်မသာအောင်မကောင်းမှုကိုဝင်မလာဖို့အတွက်ကာကွယ်နိုင်တဲ့တားဆီးနိုင်တဲ့ဆွမ်းရည်တတိအပြည့်အဝရှိတယ်တရားဓမ္မတို့ဦးဇင်းတို့ရဲ့စိတ်ကလေးဘေးကင်းဖို့လုံခြုံဖို့ချမ်းသာဖို့အတွက်အကုသိုလ်တွေဝင်ပြီးတော့မနှိပ်စက်ဖို့အတွက်တတိကအလုံးစုံဆုံးကာကွယ်ရေးတာဝန်ကိုယူနိုင်တယ်ဒါတတိယနံပါတ်1အစွမ်းပဲ။ဒါကြောင့်တတိယဒီဘလို့အစွမ်းရှိလဲလို့မေးရင်မကောင်းမှုကိုရှောင်ကျင်ပေးတဲ့အစွမ်းရှိတယ်။မကောင်းမှုကိုတားဆီးပေးတဲ့အစွမ်းရှိတယ်ဆိုရင်တော့ပို့ပြီးတော့စကားလေးချောမယ်ပေါ့။မကောင်းမှုကိုတားဆီးလိုက်ခြင်းအဖြစ်မကောင်းမှုကိုရှောင်ကျင်ပြီးသားဖြစ်သွားတယ်လို့မဆိုနိုင်ဘူးလား
။
ဆိုနိုင်တယ်။ဒါကြောင့်မကောင်းမှုကိုရှောင်ကျင်တယ်ဆိုရင်နံပါတ်1တတိယကိုအားကိုးရမယ်။ဒါကြောင့်တတိယဆွမ်းရည်တတိနံပါတ်1ပြောပါဆိုရင်မကောင်းမှုကိုကာကွယ်တားဆီးပေးပါလေ။အမကိုတိုက်ဘူးလားကိုတိုက်တယ်နော်ကိုခန္ဓာမှာဖြစ်နေတဲ့သဘောဝတရားတွေရဲ့ပုံမှာတည်ထားနေတဲ့အခြေအမှာမကောင်းမှုဝင်မလာနိုင်ဘူးဆိုတာကိုလက်တွေ့သိအောင်နားလည်အောင်ကြိုးစားရင်းဖြင့်ဒီအဆုံးအမလေးကိုကိုယ့်ရဲ့စိတ်ထဲမှာပြည်ပြည်ဝဝလက်ခံနိုင်အောင်ကြိုးစားရမယ်သဘောပေါက်လားဦးဇင်းပြောတာအေးဒါနံပါတ်1တတိယဆွမ်းပေါ့နောက်နံပါတ်2တတိယဆွမ်းကဘာလဲဆိုတော့ကောင်းမှုကိုဆောင်မိသားဖြစ်သွားစေတဲ့တည်ထားခြင်းအဖြစ်တတိရှိလို့ရှိရင်ကုသိုလ်ကောင်းမှုတွေဟာတဖြည်းဖြည်းနဲ့မိမိတန်တမှာပြည့်စုံလာမယ်။မြတ်စွာဘုရားဘယ်လောက်ထိဟောထားလဲဆိုရင်ဦးဇင်းတို့တန်ရုပ်ပါဠိတော်မှာဟောထားလေးတစ်ခုရှိတယ်။အထက်မိုးကောင်းငင်မှာ၄မျိုးစုံတိုက်တယ်တဲ့။အရှိလေနောက်လေတောင်လေမြောက်လေလေချမ်းလေနုလေဘူးလေအေးအစုံတိုက်တယ်တဲ့။ထက်မိုးကောင်းငင်မှာ အဲ့လိုပဲသတိပဋ္ဌာန်တရားပေါ်မြန်နေတဲ့ပုဂ္ဂိုလ်တယောက်မိမိခန္ဓာမှာဖြစ်နေတာကိုသတိထားပြီးတော့နေလေးနေထားရှိတဲ့ပုဂ္ဂိုလ်တယောက်သူ့ရဲ့တဏ္ဍာမှာတမ္ပဒံတရား၄ပါးဣတိပါဒရား၄ပါးအိန္ဒြေ၅ပါးဘူ၅ပါးဘုဇဉ်၇ပါးမဂ္ဂင်၈ပါးသတိပဋ္ဌာန်တရား၄ပါးပါအပါဝင်ဆိုရင်ဗောဓိပက္ခိယတရား၃၈ပါးရှုံသွားတယ်နော်အဲ့ဒီဗောဓိပက္ခိယတရား၃၈ပါးသည်
တတိပဋ္ဌာန်တရားပေါ်မြန်နေတဲ့ပုဂ္ဂိုလ်တတိထားပြီးတော့နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာအလိုလိုပြည့်စုံလာမယ်။ဟောဗောဓိပက္ခိယတရားဆိုတာကသူတော်ကောင်းတရားတွေဟာတတိထားနေခြင်းအပြင်တရားဓမ္မတို့ဥစဉ်တို့ရဲ့တဏ္ဍာမှာပြည့်စုံလာမယ်။ဒါကြောင့်တတိရှိခြင်းအပြင်နံပါတ်1စွန့်ရည်တတိကိုပြောပါဆိုရင်ကောင်းမှုတွေပြည့်စုံလာမယ်။ကောင်းမှုကိုပြည့်စုံအောင်တတိကဆောင်ရွက်ပေးမယ်။ ကုသိုလ်ကောင်းမှုဆောင်ခြင်းနဲ့ဆိုရင်သတိမပါလို့မရဘူး။သတိမပါရင်ဘယ်ကုသိုလ်မှမဖြစ်နိုင်ဘူး။သတိပါရင်တော့ဘယ်ကုသိုလ်ပဲဖြစ်ဖြစ်ဖြစ်နိုင်တယ်။ဒါကြောင့်ပေးတဲ့ပေါင်းတို့ကသတိရဲ့စွန့်ရည်တတိနံပါတ်1ကုသိုလ်ကောင်းမှုကိုပြည့်စုံစေတယ်။အဲ့ဒါကိုဦးဇင်းတို့လွယ်လွယ်လေးပို့ပြီးတော့ဆွဲအောင်မှတ်ခြင်းနဲ့ဆိုရင်တော့သတိရှိရင်အကုသိုလ်မဖြစ်ဘူး။သတိရှိရင်ကု
ကုသိုလ်ရတယ်ဆိုတော့မှအဲ့ဒီလိုအနေထားမျိုးလေးတွေကိုပြောကြတာမရှိဘူးလားရှိတယ်။ကဲတတိကလေးထားလိုက်စမ်းပါကုသိုလ်ရပါတယ်။ဒီလိုလေးဆိုရင်ပို့ပြီးတော့ကြည်ကြည်ပြန့်ပြန့်မရှိဘူးလားရှိတယ်။ဒါကြောင့်ပေးတဲ့ပေါင်းသူတော်တတိရဲ့စွမ်းရည်တတိနောက်နံပါတ်3ဆက်ပြီးတော့ပြောကြည့်မယ်နော်။ပေးတဲ့လူရိပ်မိပါပြီ။နံပါတ်3တတိရဲ့စွမ်းရည်တတိကစိတ်ကိုဖြူရှင်အောင်ကြိုးစားအထောက်ရရောက်သွားတယ်။တတိရှိခြင်းအပြင်တတိတိစိတ်ကိုဖြူရှင်အောင်ရှင်းကြလိမ့်မယ်။ဒီနေရာမှာဥရှင်တို့ကိလေသာအညစ်အကြေးကိုသူ့ရှင်းတဲ့သူအပြီးသက်ရှင်းကြပေးတာကပညာရဲ့အစွမ်းပါ။အပညာဟာတန်ရှင်းစင်ကြယ်သေးတယ်။ဒါမဲ့ခက်တာကအဲ့ဒီပညာဆိုတာကတတိနဲ့ကင်းပြီးတော့မဖြစ်ဘူး။ဟုတ်ရဲ့လား။တကယ်ရှင်းကြတာကပညာကရှင်းကြ။နော်။သို့တော့အဲ့ဒီကိလေသာအညစ်အကြေးကိုရှင်းကြပေးနိုင်တဲ့ပညာဆိုတာသတိမပါဘဲနဲ့မရနိုင်နော်ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့သတိပဋ္ဌာန်တရားကိုပဲမြတ်စွာဘုရားကတတ္တနဝိတုဒ္ဓိယစိတ်ဖြူရှင်တန်ရှင်းဖို့ဆိုတဲ့အတုံးအနှုံးနဲ့ဓာတ်တိုက်ဟောထားတာ။အောင်းဆိုသတိရှိရင်ပညာကလာမှာ။နောက်ဦးရှင်တို့သတိပဋ္ဌာန်တရားမှာဟောထားတာလေးရှိတယ်လေ။မိမိခန္ဓာမှာသတိထားနိုင်မယ်ဆိုကြပါစို့။ထိမှုသဘောမှာအဓိကသတိထားမယ်ဆိုရင်ဒါကာယ ानु ပတ္တနာတွေကိုအကျုံးဝင်နေပေါ့နော်။ထိတာကိုတစ်လက်ဆက်ခုဦးဇင်းတို့စွန်းလွန်ဆရာတော်ကြီးတို့နော်ဆရာောင်ဆရာတော်ကြီးတို့ယဟန္တာဆိုပြီးတော့နော်အလွန်ထင်ရှားတဲ့ဆရာတော်ကြီးတွေသူတို့ဘာလုပ်သွားတော့ဒီထိမှုတိမှုကိုပဲသတိပြုသွားတော့ဒီထိမှုကိုပဲသတိထားတော့ဟုတ်လားအဲ့ဒါဘာတော့ဆိုတော့ကာယ ानु ပတ္တနာသတိပဋ္ဌာန်ထိမှုသဘောတွေဟာတစ်လက်ဆက်တနေရာမဟုတ်တနေရာသူအမြဲတမ်းဖြစ်နေတယ်ဒါကိုတတိထားရမယ်နော်ဘယ်နာမှာပဲဖြစ်နေဖြစ်နေထင်ရှားတာကိုလိုက်ပြီးတော့တတိထားအဲ့လိုတတိထားလို့ရှိရင်ပိသက်ပေါင်းတို့ကောင်းတို့ဥရှင်တို့ရဲ့ဒီတတိရဲ့စွမ်းရည်တတိကအဋ္ဌိကာယောတိဝါပနတ္တတတိပိစုပတိတာဟောတိအဓိပ္ပာယ်ကဘာပြောလို့ဆိုတော့ရုပ်ကာယတွေပဲဖြစ်နေတယ်ပုဂ္ဂိုလ်တ attva ဖြစ်နေတာမဟုတ်ဘူးလို့အခြေခံကြတဲ့ပထမအစစ်ဉာဏ်ပညာကိုရလာပုံမှန်သတိမထားဘဲနဲ့နေလို့ရှိရင်ငါသူဆိုတဲ့အမြင်နေနဲ့နေနေတာအမြင်ရင်လည်းငါမြင်လိုက်တာပြောရင်လည်းငါပြောမယ်ငါတွေးနေတယ်ငါဆိုတာနဲ့ပဲနေတယ်တက္ကရာဒိဋ္ဌိတန်လန်းနဲ့နေတယ်ပေါ့ဟုတ်လားတကယ်လို့ထင်ရှားတဲ့သဘောဝါတစ်ခုခုကိုသတိထားလိုက်တာနဲ့အဲ့ဒီတက္ကရာဒိဋ္ဌိကအဲ့ဒီအချိန်မှာဝင်လို့မရဘူးဘောဆိုအဲ့ဒါဟာငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးငါဆိုတဲ့အမြင်ကြောက်တယ်အဋ္ဌိကာယောတိရုပ်ကာယပဲရှိနေတယ်။ငါသူမရှိဘူးဆိုတာကိုတခါတည်းကန့်ထုတ်လိုက်တယ်။ဟုတ်လား။အဋ္ဌိကာယောတိဝါပနတ္တတတိပိစုပတိတာဟောတိ။ရုပ်ကာယပဲဖြစ်နေတယ်ဆိုတော့အတိကလေးတတိကလေးအဲ့ဒီချိန်မှဖြစ်လာတယ်။အဲ့ဒီတတိကဘာဖြစ်တုံးဆိုတော့ယံဝတေဝညာဏပတ္တာယယံဝပဋိပတိမတ္တာယအနိတိဒေါသဝိရတိနသကိဉ္စီလောကေဥပါရိယတိ။ဒီပါဠိလေးတွေကအလွန်တရာမှတတိပဋ္ဌာန်တရားပွားများတဲ့ပုဂ္ဂိုလ်တွေအတွက်အတက်ဆရာကောင်းတယ်ပေါ့။ယံဝတေဝညာဏမတ္တယအဲ့ဒီတတိဟာတဲ့အစစ်စစ်ဉာဏ်ပညာတွေတိုးပွားသွားဖို့ရအလို့ငါဖြစ်တယ်တဲ့။နော်ဉာဏ်တွေအစစ်စစ်မြင့်မားသွားဖို့အဲ့ဒီတတိကအကြောင်းခံပဲ ဇာဝတိဝပဋိတ္တိမတ္တာရတယ်နောက်ထပ်သတိတွေအကောင်းလာဖို့အတွက်အကြောင်းဖြစ်တယ်သတိထားမှသတိကောင်းမှဒါပြောတာဟာသတိမကောင်းမှဘူးကွာတရားမှတ်ရတာလဲစိတ်တရားလွင့်နေတာသတိတွေကိုထပ်ဖြစ်အောင်လုပ်ပါများမှနောက်သတိတွေကအကောင်းလာအောင်ရှိသတိကိုထားမှနောက်သတိတွေအကောင်းလာမှာဟုတ်ရဲ့လားအေးအဲ့လိုဆိုရင်ဘာဆက်ဖြစ်လာတော့ယဝတိဝဉာဏပတ္တယပဋိတိမတ္တယအနိတိဒေါသဝိရတိနာသကိဉ္စီလောကေဥပါရိယတိဟောဒီလောကကြီးမှာဘာကိုမှမမိတွယ်ပဲနဲ့ဘယ်အရာကိုမှမဆွဲလန်းပဲနဲ့လွတ်လွတ်လပ်လပ်ဟောပေါ်ပါပါအေးချင်တဲ့အဲ့ဒီပုဂ္ဂိုလ်နေနိုင်နေတဲ့တတိယစွမ်းရည်တတိဟုတ်လားဒါကြောင့်ပိဿပေါင်းသူတော်ကောင်းတို့တတိရှိနေခြင်းအပြင်နော်စိတ်ကိုဖြူရှင်တန်ရှင်းအောင်ကြိုးစားအထုတ်ပြီးတာဖြစ်နေတယ်ဟုတ်လားစိတ်ကိုဖြူရှင်တန်ရှင်းအောင်ကြိုးစားအားထုတ်ရတယ်မကဘဲနဲ့အလွန်မြင့်မြတ်တန်ရှင်းစင်ကြယ်တဲ့သဘာဝတရားတွေပါစက်တိုက်ကြီးဖြစ်မသွားဘူးလားဖြစ်သွားတယ်။ဒါကြောင့်ဦးဇင်းတို့ဘိသက်ပေါင်းသူတော်ကောင်းတို့တတိယဆွမ်းရည်တတိဘယ်နှမျိုးတော့၃မျိုးအကုသိုလ်တွေမကောင်းမှုတွေဝင်ရောက်နှိပ်စက်ဖို့အခွင့်မသာအောင်တတိဟာကာကွယ်တားဆီးပေးတယ်။တတိရှိနေခြင်းအပြင်ကုသိုလ်ကောင်းမှုတွေဟာပြည့်စုံလာမယ်တတိရှိနေခြင်းအပြင်မိမိရဲ့စိတ်ဓာတ်ဟာဖြူရှင်တန်ရှင်းနေတယ်။မြတ်စွာဘုရားရဲ့အစိုးမတွေကိုအလုံးလိုက်နာရရောက်မနေဘူးလား။ရောက်နေနော်။ဒါကြောင့်မြတ်ဗုဒ္ဓရဲ့အစိုးမဘုရားအစုစုတို့ရဲ့အစိုးမကိုလိုက်နာခြင်းနဲ့ဆိုရင်တတိမပါလို့မရဘူး။တတိထားနေခြင်းအပြင်မြတ်စွာဘုရားရဲ့အစိုးမတွေကိုငါတို့လိုက်နာခြင်းသုံးနေတယ်လို့ဒီလိုနားလည်လို့မရဘူးလား။ရတယ်။ဒါကြောင့်မဲ့ဒီတတိကိုမြတ်စွာဘုရားကအပမာဒဆိုတဲ့အသုံးအနှုန်းလေးနဲ့အပမာဒီနာတံပါဒေထဟောနေတိုင်းနေတိုင်းဧတရုကြားဘူးပါလေခြေစည်းအင်းမြေမှာခြေတော့တော်ကိုရေးစည်းပြီးတိုင်းပြီးတိုင်းဒုံတစ်ပါးတရား၅ပါးကိုဟောပြီးတဲ့နောက်မှာဒီအပမာဒီနာတံပါဒေထဆိုတာကိုဟောတယ်နေတိုင်းဒီအဆုံးမကိုပေးတယ်တဲ့နမနေတုန်းကပေးပြီးသားတနေ့ကပေးပြီးသားဒီနေ့တော့မပေးတော့ဘူးလို့အဲ့လိုရဲမရှိဘူးတဲ့ဒါကဝါစပြီးတော့ဘယ်လောက်လေးနဲ့နေတယ်လဲဆိုတာမသိနိုင်ဘူးလားဒါကြောင့်ဦးဇင်းတို့ရှေးတုန်းကပညာရှိသူတော်ကောင်းကြီးတွေကတိလပေးပြီးရင်တရားဓမ္မတွေကိုပါပြောတော့အပမာဒိနာတံပါဒိထာနော်အဆုံးအမအလုံးတို့ရဲ့အနစ်ချုပ်အတူဆုံးအဆုံးအမအကောင်းဆုံးအဆုံးအမအပမာဒနေတိုင်းဆုံးမရတာအာမယလို့ဆိုတဲ့အတိဘယ်မျိုးလို့ဆိုရမယ်ထင်ပါရဲ့ဟောနောက်ဆုံးပရိနိဗ္ဗာန်စံဃာနီးပစ္စည်းမဝဆနနောက်ဆုံးစကားဆိုပြီးတော့လည်းပါပြောသွားဒီအပမာဒိနာတံပါဒိထာပဲပြောသွားတာပဲအဲ့ဒီမှာတော့ဦးဇင်းတို့ဝေယဓမ္မသင်္ခါရာဆိုတဲ့စကားလုံးလေးတော့ပါသေးတယ်ပေါ့ဝေယဓမ္မသင်္ခါရာအပြောတာတော့အဲ့ဒါသင်္ခါရာတရားတွေဟာဘယ်သင်္ခါရာတရားမှတည်မြဲနေတာမဟုတ်ဘူးလို့ပြောတာအဲ့သင်္ခါရာလို့ပြောလိုက်ရင်လဲစိတ်ကဘေးရအရာတွေကိုသွားပြီးတော့တွေးမိမှာဆိုရတယ်အဓိကသဘောပေါက်ဖို့ရကသင်္ခါရာဆိုတာကိုယ်ခန္ဓာကိုယ်ကြီးလို့သဘောပေါက်ရပါဆိုလိုတာကကိုယ့်ရဲ့ခန္ဓာမှာဘယ်လိုသဘောဝါတွေပဲဖြစ်လာဖြစ်လာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဘာပဲဖြစ်ဖြစ်ပါဖြစ်ချင်တာဖြစ်ပါစေဖြစ်လာတဲ့တရားဘယ်တရားမှမတည်မြဲဘူးလို့သိရမှာဝိရဓမ္မသင်္ခါရဆိုတာအဲ့ဒါပဲဘာဖြစ်ဖြစ်ဖြစ်ချင်တာဖြစ်ဖြစ်တော့ဖြစ်တာပဲဒါပေမဲ့ဘယ်အရာမှတည်မြဲနေတာမဟုတ်မြင်တာလည်းမြင်ပြီးပြီးတယ်ကြားတာလည်းကြားပြီးပြီးတယ်နောက်တစ်ထပ်မြင်တာနောက်ထပ်ထပ်ကြားတာရှိမယ်အဲ့ဒါလည်းတည်နေတာမဟုတ်သူလည်းပြီးသွားတာပဲတလဆက်ဖြစ်ပေါ်မှုကအလွန်မြန်ဆန်တဲ့အရှိန်အဟုန်နဲ့အစားထုတ်ပြီးဖြစ်တဲ့အတွက်ကြောင့်တကယ်တော့တို့ဦးဇင်းတို့တွေကတော့အမြဲတမ်းရှိနေတယ်လို့ထင်တယ်တကယ်တော့အမြဲကဘာမှမရှိဘူးနိဗ္ဗာန်ချမ်းသာပဲရှိတယ်ဟုတ်လားသင်္ခါရတရားဘယ်သင်္ခါရတရားမှအမြဲမရှိဘူးနော်အကြောင်းတိုက်ဆိုင်လို့ဖြစ်လာတယ်ပြီးတော့ပျောက်ကွယ်သွားတာမရှိတော့ဒါတို့ရဲ့သဘာဝဟုတ်လားအဲ့ဒါလိုသင်္ခါရတရားတို့ရဲ့မတည်မြဲပုံကိုကောင်းကောင်းနားလည်အောင်ကြိုးစားခြင်းဖြင့်အပမာဒဆိုတဲ့တတိတရားလက်ကင်ထားပြီးတော့သူတော်ကောင်းတရားကိုပြည့်စုံအောင်ကြိုးစားရမယ်။နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်အောင်ကြိုးစားရမယ်ဆိုပြီးတော့ဒါမြတ်စွာဘုရားပစ္စည်းမဝဆနနောက်ဆုံးစကားကိုအမိန့်ရှိပြီးတော့ပဋိနိဗ္ဗာန်ဆံသွားတာ။ဒါဒီကနေ့ဦးဇင်းပြောတဲ့တရားစကားတွေပေးသက်ပေါင်းသူတော်ကောင်းတို့မကြဘူးတဲ့စကားအကြောင်းအရာဘာမှမပါဘူးအကုန်ကြားဖို့ပြီးသား။ဒါပေမဲ့လို့အလွန်မှစဉ်းစားစရာကောင်းတဲ့နှမမေ့တဲ့နဲ့အဆုံးအမတွေလို့ဦးဇင်းတို့ထင်ပါတယ်ဟုတ်လား။အေးဒါကြောင့်ဒီကနေ့မြတ်ဗုဒ္ဓ၏အဆုံးအမနဲ့တတိယအစွမ်းဆိုပြီးတော့တရားကောင်းစဉ်လေးပြီးပြီးတော့ပေးတဲ့တို့ကိုတနာရီလောက်ဦးဇင်းတို့တရားစကားပြောပါတယ်နော်။ဒါပြောခဲ့တဲ့စကားတွေကိုအကုန်လုံးပြန်ပြီးတော့အနှစ်ချုပ်ကြည့်မယ်နော်။ မြတ်ဗုဒ္ဓဤအဆုံးအမဆိုတဲ့ခေါင်းစဉ်အောင်မှာအဆုံးအမဘယ်နှချက်ပြောကြတော့များသုံးချက်မကောင်းမှုရှောင်အောင်မှုဆောင်ဖြူအောင်ရှိကိုထားမကောင်းမှုကိုရှောင်ဖို့ဘာကြောင့်ဘုရားအဆူဆူတမ်းမြစ်တော်မူခဲ့တာလဲဗျာစင်ရမှာဆိုလို့ဟုတ်ပြီနော်ကောင်းမှုကိုရှောင်ကြဖို့အမြဲတစေပြုလုပ်ကြဖို့ဘာကြောင့်ဘုရားအဆူဆူတိုက်တွန်းခဲ့တာတော့မေးရင်ချမ်းသာစေခြင်းလို့ဟုတ်ရလားစိတ်ကိုဖြူအောင်ထားရမယ်လို့ဘာကြောင့်အဆုံးမတော်မူခဲ့တာလဲလို့မေးရင်တော့စိတ်ရဲ့အကြီးအသေးတွေမြင့်မားလာဖို့လွယ်လွယ်ဖြစ်ခြင်းနဲ့ဆိုရင်တော့မဖြူသေးလို့မို့ဖြူအောင်ကြိုးစားခိုင်းတာဟုတ်လားအဲ့ဒါလို့ဆိုရင်ဦးဇင်းတို့ပေးတဲ့ပေါင်းသူတော်ကောင်းတို့မကောင်းမှုကိုလည်းရှောင်ပြီးသားဖြစ်အောင်ကောင်းမှုကိုလည်းရှောင်ပြီးသားဖြစ်အောင်စိတ်ကိုလည်းပဲဖြူစီအောင်ကြိုးစားပြီးသားဖြစ်အောင်ဘယ်တရားကိုအာကိုကြမှာတော့တတိဆိုတဲ့အပမာဒတရားကိုအာကိုကြရမယ်ဟုတ်လားတတိထားနေခြင်းအပြင်မကောင်းမှုကိုဓာစီပြီးသားဖြစ်တယ်။ကောင်းမှုကိုဆောင်ရွက်ပြီးသားဖြစ်တယ်။စိတ်ကိုဖြူအောင်ထားပြီးသားဖြစ်တယ်။အဲ့ဒါသိပင်လည်းတတိရဲ့အစွမ်းတတိလို့မဆိုနိုင်ဘူးလားဗျာ။ဆိုနိုင်တယ်။မြတ်ဗုဒ္ဓဤအဆုံးအမနဲ့တတိဤအစွမ်းနဲ့ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့သည်တတိတရားအပမာဒတရားလက်ကင်ထားပြီးတော့မကောင်းမှုကိုရှောင်နိုင်ကြတဲ့ကောင်းမှုကိုရှောင်နိုင်ကြတဲ့စိတ်ကိုဖြူအောင်ထားနိုင်ကြတဲ့အကောင်းမှုကိုရှောင်တယ်ဆိုရင်ဆင်းရဲဒုက္ခကိုလည်းရှောင်ဝါရောက်တယ်လို့တစ်ဆက်တည်းတွဲပြီးတော့နားလည်ရမှာနော်။ကောင်းမှုကိုရှောင်တယ်ဆိုရင်ချမ်းသာဒုက္ခဖြစ်ပေါ်အောင်ကြိုးစားနေရရောက်တယ်လို့တစ်ဆက်တည်းအကြောင်းအကျိုးဆက်ပြီးတော့နားလည်ရမှာနော်။အေးအဲ့ဒါလိုမျိုးမဆင်းရဲအောင်ချမ်းသာအောင်စိတ်ကိုဖြူစင်အောင်ကြိုးစားရင်းဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သည့်ဒီစိတ်ရဲ့အရည်အသွေးတွေမြင့်မားအောင်ဟုတ်လား။မကောင်းမှုရှောင်နိုင်ကြတဲ့ကောင်းမှုရှောင်နိုင်ကြတဲ့စိတ်ကိုဖြူအောင်ထားနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့မေတ္တာပို့ရင်းဖြင့်ဒီကနေ့တနေ့တာနော်တရား3ချိန်ဟောတယ်နော်မေတ္တာပို့ပြီးတော့အဆုံးသတ်ကြရအောင်ဟုတ်လားဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓံတို့ဝါဝေနတရာဒုက္ခိဘွန်တုတိဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝတာသဗ္ဗဓမ္မံတို့ဝါဝေနတရာဒုက္ခိဘွန်တုတိဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝတာသဗ္ဗသံဃံတို့ဝါဝေနတရာဒုက္ခိဘွန်တုတိတေတုံမကံတင်တရားနာပိသပေါင်းသူတော်ကောင်းတို့သာဒါအလုံးသောတတ္တဝါအနန္တတို့အားတဗ္ဗမင်္ဂလံလောကီလောကုတ္တရာကောင်းဆိုသည်မြတ်မင်္ဂလာဝဝတိဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်းတဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သောနတ်မိမိတို့အိမ်မှာစောင့်ကြနေကြကုန်သောနတ်မိမိတို့သာသနာမိမိတို့ကဝါမှာစောင့်ကြနေကြကုန်သောနတ်မြတ်နတ်ကောင်းနတ်ပေါင်းတို့ကလည်းပဲရခန္တုကောင်းစွာမသွေဆောင်လျှောက်တော်မူနိုင်ကြပါစေတည်းတဗ္ဗဗုဒ္ဓတို့ဘဝေနခေငါဝါလူသည်စုမကပွင့်တော်မူကြရဲဆိုသူတို့တဗ္ဗဗျာရှင်ကိုတော်မြတ်တို့ရဲ့တကူတည်သောအာနုဘောတော်တို့ရောက်၎င်းတဗ္ဗဓမ္မတို့ဘဝေနမေလီရန်ဖူလီရန်နိဗ္ဗာန်ပရိတိယောသောစေတံတော်တရားတော်မြတ်တို့ရဲ့တကူတည်သောအာနုဘောတော်တို့ရောက်၎င်းတဗ္ဗသံဃတို့ဘဝေနမဂ္ဂတံလေးရောက်ပလတံလေးရောက်ဆိုသောရှင်အောင်တော်ရိယာတံဃာရှင်မြတ်တို့နှင့်တကွာတိလကုံသမာဓိကုံပညာကုံတို့နှင့်ပြည့်စုံတော်မူကြတဲ့သမုဒိတံဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကုတေဇောအာနုဘောတော်တို့ရောက်၎င်းတရားနေယောညပါဘေကမဆိုင်ခြင်းရှိတိုင်းခြင်းရှိတိုင်းဒုက္ခီကိုစိတ်နှပြချမ်းမာချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း